Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် View American တန်ရဲ2022ခုနှစ်ဇူလိုင်လ18ရက်တနင်္ဂနွေညပိုင်း View မြန်မာပိုင်းအစီအစဉ်တွေကိုမြို့တော် Washington ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမများသတင်းအောင်ပါရှင်။ VOA မြန်မာပိုင်းရဲ့ရေဒီယိုအစီအစဉ်တွေကိုလိုင်းတူမီတာ31 32 51နဲ့လိုင်းလမီတာ190တို့အပြင် VOA ရဲ့ Facebook နဲ့ Website စာမျက်နှာတွေကလည်းအချိန်နဲ့တပြေးညီဖန်ယူနာဆင်ကြည့်ရှုနိုင်ပါတယ်ရှင
်။ American သမ္မတဂျိုးဘိုင်ဒန်ဟာစနေနေ့နောက်ပိုင်းမှာရှေ့လပိုင်းခီးစဉ်ကနေ Washington DC ကိုပြန်ရောက်လာခဲ့ပါတယ်။အရှေ့လပိုင်းဒေသအကြမ်းတက်ဖြစ်အောင် American ကဖန်တီးနေတယ်လို့ Iran ကပြောလိုက်ပါတယ်။ Ukraine တောင်ပိုင်းကမကိုင်းလော့ဖ်မြို့ကိုရုရှားကဒုံးကျည်နဲ့တနင်္ဂနွေနေ့ကတိုက်ခိုက်လိုက်ပါတယ်။အဒီလိုသတင်းတွေပါဝင်နောက်ဆုံးကသတင်းတွေကိုကိုရနိုင်နဲ့ကျွန်တော်တမောင်သန်းတို့ကတင်ပြကြမှာပါ
။ဟုတ်ကဲ့ပါရှင်။အခုလိုနောက်ဆုံးရသတင်းတွေနဲ့အတူနောက်ဆင်မဲ့သတင်းတွေမှာတော့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာခိုးလုံနေတဲ့ရိုဟင်ဂျာတွေနေရာပြန်နိုင်ရေးအစီအစဉ်တွေစဖို့အတွက်မြန်မာနိုင်ငံကိုကုလလူခွင့်ရကောင်စီကအခုလဇန်ပိုင်းတုန်းကတိုက်တွန်းလိုက်တဲ့အပေါ်မှာ
ကျွန်တော်ပြင်ဖို့အစီအစဉ်ရှိပါတယ်အစီအစဉ်ကတော့ကျွန်တော်ရောက်ခဲ့တဲ့ကနေမြန်မာနိုင်ငံကနေရောက်ခဲ့တဲ့ကနေနောက်နေ့ကနေကျွန်တော်ပြင်ဖို့အစီအစဉ်ရှိပါတယ်ဒါပေမဲ့ကျွန်တော်ကိုကော်ဖို့လို့မရှိဘူးသိနေတယ်ကျွန်တော
်ကကုတုပလောင်စခန်းမှာခိုးလုံနေတဲ့ဒုက္ခသည်တူပြောသွားတာပါအပြည့်စုံကတော့အစီအစဉ်နောက်ပိုင်းမှာထုတ်လင်းပေးဖို့ရှိပါတယ်ဒီအကြောင်းနဲ့အတူပြင်သစ်မှာမိုးခေါင်ရေရှားပြဿနာနဲ့ကြုံနေရတဲ့အကြောင်းဗြိတိန်မှာတော့ဂျာပန်မျိုးစိတ်သစ်တစ်မျိုးကိုဖော်ထုတ်လိုက်တဲ့အကြောင်းစတဲ့အကြောင်းအရာတွေအပြင်အပတ်စဉ်ကဏ္ဍတွေမှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်ကပေးစာများထူးခြားစံပြသတင်းများနဲ့သတင်းတွေကတူတာအစီအစဉ်တွေကိုထုတ်လွှင့်ပေးပါမယ်။အခုရင်ဆုံးတော့ဒီလိုအစီအစဉ်တွေမတိုင်ခင်မှာထိတန်းရောက်သတင်းတွေကိုဥတ္တမောင်တန်းနဲ့ကိုရနိုင်တို့ပြောပြပေးပါရှင
်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာစနေနေ့နောက်ပိုင်းမှာအရှေ့လယ်ပိုင်းခီးစဉ်ကနေဝါရှင်တန်ဒီစီကိုပြန်ရောက်လာခဲ့ပါတယ်။စနေနေ့တုန်းကတော့ဆော်ဒီအာရေဗျနိုင်ငံဂျေဒါမှာအာရဗ်ကောင်ဆောင်တွေနဲ့တွေ့ဆုံခဲ့ပြီးအီရန်ရဲ့လောက်ရတွေကိုတံပြန်ရင်းနဲ့တရုတ်နဲ့ရုရှားရဲ့မဟာဗျူဟာရှင်ပြိုင်မှုပေါ်ဒေသတွင်းအမေရိကန်အောစာပြန်လည်ထူထောင်နိုင်ရေးနဲ့ပတ်သက်တဲ့သူ့ရဲ့မျှော်မှန်းချက်တွေကိုတင်ပြခဲ့ပါတယ်။ပင်လယ်ဝန်းနိုင်ငံများပူးပေါင်းဆောင်ရွက်ရေးကောင်စီ GCC နဲ့သုံးနိုင်ငံအစည်းအဝေးမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ကအာရဗ်ကောင်ဆောင်တွေနဲ့တွေ့ဆုံပြောကြားခဲ့တာဖြစ်ပါတယ်။ GCC အဖွဲ့မှာဘာရိန်၊ကူဝိတ်၊ Oman ၊ Qatar ဆော်ဒီအာရေဗျနဲ့ UAE နိုင်ငံတို့ပါဝင်ကြပြီးအခုထိပ်သီးအစည်းအဝေးမှာတော့အီဂျစ်၊ Iraq နဲ့ Jordan နိုင်ငံတို့လည်းတက်ရောက်နေကြပါတယ်။အရှေ့လက်ပိုင်းဒေသနဲ့ဆက်ဆံရမှာအမေရိကန်ကကင်ဆွဲထားတဲ့မူတွေကိုသမ္မတဘိုင်ဒန်ကအာရဗ်ခေါင်းဆောင်တွေကိုရှင်းပြခဲ့ပါတယ်။ဒီမူတွေထဲမှာပြဋ္ဌာန်းချက်များအခြေခံနိုင်ငံတကာတည်ငြိမ်မှုကိုလက်ခံကြတဲ့တိုင်းပြည်တွေရဲ့ကာကွယ်ရေးစွမ်းအားကိုပံ့ပိုးထောက်ခံပြီးမိဘဆက်ဆံရေးကိုခိုင်မာအောင်တည်ဆောက်မဲ့မူတွေလည်းပါဝင်ကြပါတယ်။ဒေသတွင်းမကြည်မကြည်မြင်ဖြစ်အောင်လုပ်နေတဲ့အီရန်ရဲ့လှုပ်ရွတ်တွေရုရှားရဲ့ယူကရိန်းစစ်ပွဲနဲ့တောင်တရုတ်ပင်လယ်ပြင်မှာတရုတ်ရဲ့လှုပ်ရွတ်တွေဟာပြဋ္ဌာန်းချက်အခြေခံနိုင်ငံတကာတည်ငြိမ်မှုကိုပြပြားစေတဲ့လှုပ်ရွတ်ဥပမာတွေဖြစ်တယ်လို့သမ္မတဘိုင်ဒန်ကဆိုပါတယ်။ဖြစ်တယ်မြန်နေရာတွေမှာတင်းမာမှုနဲ့ပဋိပက္ခကိုအမေရိကန်ကလျှော့ချမှာဖြစ်ပြီးကုလသမဂ္ဂကြီးညာစာရန်မှာပြောထားတဲ့လူခွင့်ရင်းနဲ့တန်ဖိုးတွေကိုထောက်ခံမှာဖြစ်တယ်လို့လည်းသမ္မတဘိုင်ဒန်ကပြောပါတယ်။ဒီစည်းဝေးမှာတော့ရေနံပုံမှုထုတ်လုပ်ရေးကိစ္စကိုမဆွေးနွေးသေးပဲလာမဲလာရင်းနံထုတ်လုပ်တဲ့နိုင်ငံများအိုပက်အစည်းအဝေးမှာအဲ့ဒီကိစ္စကိုဆွေးနွေးမှာဖြစ်ပါတယ်။အဲ့ဒီအဖွဲ့မှာရုရှားနဲ့အီရန်တို့လည်းပါဝင်ကြပါတယ်
။အမေရိကန်ပြည်ထောင်စုဟာအရှေ့လယ်ပိုင်းဒေသမှာတင်းမာမှုတွေဖြစ်အောင်ရန်စနေတယ်လို့အီရန်နိုင်ငံဘက်ကဒီနေ့ဆက်ဆွဲလိုက်ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့အရှေ့လယ်ပိုင်းဒေသတွင်းကအစ္စရေးနဲ့ဆော်ဒီအာရေဗျနိုင်ငံခီးစဉ်တွေပြီးဆုံးပြီးတရက်ကြာမှာပဲအီရန်ဘက်ကအခုလိုဆက်ဆွဲလိုက်တာပါ။အမေရိကန်အစိုးရဟာသူတို့ရဲ့မအောင်မြင်တဲ့အီရန်ကိုကြောက်ရွံ့တဲ့မူဝါဒကိုတဖန်ပြန်အသုံးပြုပြီးတော့ဒေသတွင်းမှာတင်းမာမှုတွေနဲ့ပဋိပက္ခတွေဖြစ်အောင်ဖန်တီးနေတယ်လို့အီရန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရနက်ဆာခနာနီကကြေညာချက်ထဲမှာပြောထားပါတယ်။ဒေသတွင်းမှာနိုင်ငံတစ်ခုခုကစီရေးအရာအားကောင်းလာအောင်တည်ဆောက်ပြီးဖြစ်ဖြစ်ကျူးကျော်ဝေရောက်ပြီးဖြစ်ဖြစ်ဒါမှမဟုတ်ချိန်ကြောက်ပြီးတခြားနိုင်ငံတစ်ခုကိုလွှမ်းမိုးအနိုင်ယူဖို့ကြိုးပမ်းမှုတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့ဘယ်လို့မှတီးခံသွားမှာမဟုတ်ဘူးလို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကမနေ့ကပြောပြီးတဲ့နောက်အီရန်ဘက်ကအခုလိုတုံ့ပြန်ခဲ့တာဖြစ်ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်အတွက်တော့အဲ့ဒီအရှေ့လယ်ပိုင်းခီးစဉ်ဟာသူ့ရဲ့ပထမဆုံးအရှေ့လယ်ပိုင်းခီးစဉ်ဖြစ်ပြီးတော့ရုရှားသမ္မတဗလာဒီမီယာပူတင်ဇူလိုင်19ရက်နေ့အီရန်နိုင်ငံအီရန်မြို့ကိုမသွားခင်ရက်ပိုင်းအလိုမှာသွားရောက်ခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
။ယူကရိန်းတောင်ပိုင်းကမိုက်ကိုလိုက်မြို့ကို ရုရှားကဒုံးကျင်တဲ့တနင်္ဂနွေနေ့ကတိုက်ခိုက်လိုက်ပါတယ်။စစ်မှုနဲ့အခြေခံအဆောက်အဦဆိုင်ရာအဆောက်အဦတွေကိုရုရှားကပြစ်မှတ်ထားပြစ်ခတ်ခဲ့တာဖြစ်တယ်လို့ AP သတင်းဌာနကပြောပါတယ်။စနေနေ့တုန်းကတော့ရုရှားရဲ့သတင်းတူတွေနဲ့ဝါရောဖြန့်ကျက်တွေနဲ့ပတ်သက်ပြီးစိတ်ခံစားချက်အချုပ်ချာအာဏာမျိုးကိုခိုင်ခိုင်မာမာကျင့်သုံးကြဖို့ယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီကသူ့ရဲ့ပြည်သူတွေကိုနေ့စဉ်ပြောကြားတဲ့မင်ခွန်းမှာတိုက်တွန်းလိုက်ပါတယ်။ယူကရိန်းကိုစတင်တဲ့သတင်းနဲ့ဝါရဖြန့်ချီရေးတွေကိုရုရှားကမီဒီယာမျိုးစုံမှာဖြန့်ချီနေတာပါ။တခါတည်းမှာမီဒီယာတွေကသမျိုးကျလက်နက်တွေထက်ပိုပြီးလုံနိုင်ပါတယ်လို့ဇယ်လန်စကီကဆိုပါတယ်။လိန်ညာတာတွေချင်းချောက်တာတွေသတင်းအတုတွေနဲ့ရှိုးဝဲပူပေါင်းကြံစီမှုသတင်းတွေနဲ့ယူကရိန်းပြည်သူတွေရဲ့စီးလုံးညီညွတ်မှုကိုမဖြိုခွဲနိုင်ပါဘူးလို့သမ္မတဇယ်လန်စကီကပြောသွားခဲ့ပါတယ်။ယူကရိန်းရှေ့ပိုင်းဒွန်ဘတ်ဒေသမှာရုရှားတပ်တွေနဲ့ယူကရိန်းတပ်တွေကစနေနေ့မှာဆက်လက်တိုက်ခိုက်နေကြပါတယ်။ရုရှားတပ်တွေရဲ့ဒုံးကျင်တဲ့ပစ်ခတ်မှုကြောင့်ဒီနီပရိုမြို့မှာလူ3ယောက်သေဆုံးပြီး15ယောက်ဒဏ်ရာရရှိခဲ့တယ်လို့ရှူကုဖ်မြို့မှာလည်းလူ3ယောက်သေဆုံးခဲ့ကြတယ်လို့သက်ဆိုင်ရာဒေသအုပ်ချုပ်ရေးမှူးတွေကပြောပါတယ်။ယူကရိန်းလက်ပါကဗီနစ်စတီယာမြို့မှာတော့လူ24ယောက်သေဆုံးခဲ့ရပါတယ
်။ဆာဗီယာနိုင်ငံကနေစစ်လက်နက်ခဲယမ်းပြီးကြောက်တွေတင်ဆောင်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံကိုသွားနေတဲ့ယူကရိန်းကုန်တင်လေရင်ဟာဂရီးနိုင်ငံမြောက်ပိုင်းမှာမနေ့စနေနေ့ညကပြတ်ကျသွားခဲ့ပါတယ်ဘင်္ဂလားဒေ့ရှ်ကာကွယ်ရေးဝန်ကြီးဌာနကဝယ်ယူခဲ့တဲ့ခရမ်းမီကြောက်17တန်းကိုတင်ဆောင်ပြီးသွားနေစဉ်မှာဂရီးနိုင်ငံမြောက်ပိုင်းကကာဝလာမြို့နားမှာပြတ်ကျခဲ့တာပါဒီလေရင်ပြတ်ကျတာကြောင့်လေမော်မှာပါတဲ့ယူကရိန်းလေရင်အမှုတန်း၈ယောက်လုံးသေဆုံးသွားခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်လေရင်ကိုအရေးပေါ်ဆင်းသက်ဖို့အတွက်လေရင်မှုကဂရီးလေကြောင်းအာဏာပိုင်တွေကိုခွင့်ပြုချက်တောင်းခဲ့ပေမဲ့အဲ့လိုတောင်းဆိုပြီးတိတ်မကြခင်မှာပဲလေရင်နဲ့အဆက်အသွယ်ပြတ်သွားခဲ့ပါတယ်။လင်းဟာပြတ်မကြခင်မှာမီးလောင်နေတာကိုတွေ့ခဲ့တယ်လို့မျက်မြင်သက်သေတွေကလည်းပြောပါတယ်။လင်းပြတ်ကျသွားတဲ့နားမှာနေတဲ့သူတွေကိုတော့အိမ်ထဲမှာနေပြီးသူတို့ရဲ့အိမ်တကားတွေနဲ့ပတင်းပေါက်တွေကိုပိတ်ထားဖို့အာဏာပိုင်တွေဘက်ကအကြံပေးထားကြပါတယ်။အဲ့ဒီပြတ်ကျတဲ့လင်းကိုမီးငိမ့်ဖို့သွားတဲ့မိသက်သမားတွေကတော့သူတို့ရဲ့နှကန်းတွေဆက်နေကြပြီးဘာကြောင့်အဲ့လိုဖြစ်တယ်ဆိုတာမသိဘူးလို့မိသက်တော်ဝန်ရှိသူတဦးကရိုက်တာသတင်းဌာနကိုပြောပါတယ်။ကနဦးသတင်းတွေမှာတော့ဒီလေရင်ဟာဂျော်ဒန်နိုင်ငံကိုသွားတာလို့ဆိုပေမဲ့အဲ့ဒီလေရင်ဟာဂျော်ဒန်ကိုစီဖြူဖို့အတွက်သွားတာဖြစ်တယ်လို့ရိုက်တာသတင်းဌာနကဖော်ပြပါတယ်ခင်ဗျာ
ဒီလေအမေရိကန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ532 kHz 9393ညနဲ့9383ညအိုက်ဒိုမီတာ51 kHz 5885တို့ဖြင့်စနစ်တကျမှာလိုင်းလိုက်မီတာ190 kHz 1505ကနေပြီးထုတ်လွှင့်ပေးနေပါတယ်ရှင
်။ဥရောပတလောမှာအပူချိန်မြင့်တက်လာတာကြောင့်အာဏာပိုင်တွေကသတိပေးနေကြတဲ့အချိန်မှာစနေနေ့ကစပိန်မှာတော်ပြီးလောင်ခဲ့တဲ့အတွက်လူထောင်ပေါင်းများစွာကိုနေအိမ်တွေကနေရွှေ့ပြောင်းပေးခဲ့ကြပါတယ်။အပူချိန်114ဒီဂရီဖာရန်ဟိုက်ထိရောက်အောင်အပူချိန်မြင့်မားတဲ့နေ့ရက်တွေကြုံခဲ့ရပြီးတဲ့နောက်အခုလိုတော်ပြီလောင်းခဲ့တာပါ။တပါနီးနီးကြာခဲ့တဲ့အပူချိန်မြင့်မားမှုကြောင့်အပူနဲ့ဆက်နွယ်ပြီးကွယ်လွန်သူ360ရှိခဲ့တယ်လို့ Carlos III ကျန်းမာရေး Institute ရဲ့စာရင်းတွေကပြပါတယ်။ဥရောပမြောက်ပိုင်းကကမ္ဘာလဲခီးသည်တွေကြားမှာထင်ရှားတဲ့စပိန်နိုင်ငံမြောက်ပိုင်းကမာလာဂါပြည်နယ်မှာမိသက်သမားတွေဟာတော်ပြီကိုအနိုင်နိုင်ငိမ့်သက်နေကြရတာဖြစ်ပါတယ်။မီဂျက်စ်မြို့ကလူ3000ကျော်ကိုရွှေ့ပြောင်းပေးခဲ့ကြပါတယ်။တော်တော်များများကအားစားရုံတွေမှာခိုခိုနေထိုင်နေကြပါတယ်ပေါ်တူဂီနယ်ဆကစပိန်နိုင်ငံ Extremadura ဒေသကတချို့ဒေသတွေမှာလည်းတော်ပြီးလောင်ခဲ့ပြီးမင်းကြီးတပ်ဖွဲ့စပိန်စစ်တပ်ရဲ့အရေးပေါ်တပ်ဖွဲ့ကိုချထားခဲ့ရပြီးရဟရင်နဲ့ရေဖြန့်ချနေရပါတယ်မီယာဟက်တာအေက3000လောက်လောင်ကျွမ်းနေပါတယ်စပိန်နိုင်ငံရဲ့အလဲပိုင်းမှာလည်းနေရာတချို့မှာတော်ပြီးလောင်ကျွမ်းနေကြပါတယ
်အိန္ဒိယနိုင်ငံမှာနေ့စဉ်ကိုဗစ်ရောဂါကူးစက်မှုတွေ၄လအတွက်အမြင့်ဆုံးကိုရောက်နေချိန်မှာအစိုးရကကိုဗစ်တားဆီးရေးဆောင်ရွက်မှုတွေအပေါ်မှာကာကွယ်ပြောဆိုနေပါတယ်စနေနေ့တနင်္ဂနွေ24နာရီအတွင်းကိုဗစ်အတည်ပြုလူနာ2000ကျော်ရှိခဲ့ပါတယ်။ဒါဟာဖေဖော်ဝါရီ20ရက်နေ့တည်းကဆိုရင်အများဆုံးအရေအတွက်ဖြစ်တယ်လို့ Rider သတင်းဌာနကသူတို့ရဲ့မှတ်တမ်းတွေအရပြောပါတယ်။အိန္ဒိယကျန်းမာရေးဌာနစီးရင်အရတညထဲမှာသေဆုံးသူ49ယောက်ရှိပြီးတော့ကိုဗစ်ကြောင့်သေဆုံးသူဥယျာဉ်စုစုပေါင်း5,200ကျော်သွားပြီဖြစ်တယ်လို့ပြောပါတယ်။ဒီလိုအခြေအနေမှာနိုင်ငံတော်ကကိုဗစ်ကာကွယ်ဆေးအလုံးရင်1ဘီလီယံထိုးပြီးသွားပြီဖြစ်ပြီးရွေရောက်ပြီးသူတွေအားလုံးအတွက်အဖြစ်ကာကွယ်ဆေးတွေလည်းထိုးဖို့လှုံ့ဆော်နေတယ်လို့အစိုးရကပြောလိုက်ပါတယ်။ပြီးကြတဲ့နှစ်ကစတင်ခဲ့တဲ့အိန္ဒိယနိုင်ငံရဲ့ကာကွယ်ဆေးထိုးတဲ့အစီအစဉ်ဟာကမ္ဘာပေါ်မှာအကျယ်ပြန့်ဆုံးတဲ့အချိန်ကြာဆုံးလှုံ့ဆော်နိုင်တဲ့အစီအစဉ်ဖြစ်ပြီးအိန္ဒိယဟာသမိုင်းမတိုင်သည့်တရက်ကိုစိုက်ထူနိုင်လိုက်တယ်လို့ဝ ဝန်ကြီးချုပ်နရင်ဒရာမိုဒီကတော့ချီးကျူးလိုက်ပါတယ်အတိုက်ခံတွေကတော့ဝန်ကြီးချုပ်မိုဒီဟာကာယောဂါနဲ့ပတ်သက်ပြီးစီမံခန့်ခွဲမှုညံဖျင်းခဲ့တယ်လို့ဆွဆွဲလိုက်ပြီးတော့အိန္ဒိယဆိုရကတော့အဲ့ဒီဆွဆွဲချက်တွေကိုပယ်ချလိုက်ပါတယ်ကာကွယ်ဆေးတွေက80ရာခိုင်နှုန်းကျော်ကတော့ AstraZeneca ကုမ္ပဏီကအိန္ဒိယနိုင်ငံထဲမှာထုတ်တဲ့ Covishield ကာကွယ်ဆေးဖြစ်ပြီးတော့ကျန်တာကတော့ Covaxin နဲ့ Covax နဲ့ရုရှားကထုတ်တဲ့ Sputnik 5စပတ်နေဗီဒိုဖြစ်ပါတယ်ဘိုးအစိုးရကတော့နောက်ထပ်ကူးစက်မှုတွေမဖြစ်အောင်အားဖြည့်ကာကွယ်ဆေးတွေထိုးဖို့အစီအစဉ်တွေကိုအချိန်မြင့်လှုပ်ဆောင်နေပါတယ်ခင်ဗျာ
သီရိလင်္ကာရဲ့လူထုလှုပ်ရှားမှုဟာတနင်္ဂနွေနေ့မှာရက်တရာဖြည့်သွားခဲ့ပြီဖြစ်ပါတယ်တံပရာတယောက်ထွက်သွားခဲ့ရပြီးယခုခါမှာတံပရာအသက်ပေါ်စောင့်ကြည့်နေကြပါပြီတိုင်းပြည်ရဲ့စီးပွားရေးကြတဲ့ကတော့ဆက်လက်ကြုံတွေ့နေရဆဲဖြစ်ပါတယ်ဆန္ဒပြသူတွေကတံပရာအိမ်တော်ကိုဝင်ရောက်ခဲ့ပြီးတဲ့နောက်တံပရာဂေါတာပိယရာဂျပတ်ဆာဟာထွက်ပြေးခဲ့ရပြီးကြာတပ်လိန်တကတပ်ပရအဖြစ်ကအနားယူခဲ့ရတာပါလူမျိုးရေးရကွဲပြားလေးရှိကြပေမဲ့ဆန္ဒပြသူတွေဟာ Facebook Twitter နဲ့ TikTok လူမှုစာမျက်နှာတွေကနေစီးယုံလှုပ်ရှားခဲ့ကြတာဖြစ်ပါလေစီးပွားရေးကြက်တက်လာတာကြောင့်လူနည်းစုမွတ်စလင်တမီးတွေဟာလူများစု Sahelis တွေနဲ့စီးလုံးခဲ့ကြပြီးတစ်ချိန်ကအာဏာကြီးမားခဲ့တဲ့ Rajapaksa မျိုးနွယ်စုကိုဖျောက်ချနိုင်ခဲ့ကြတာပါတရီလင်္ကာဖွဲ့စည်းပုံအရဝန်ကြီးချုပ်ဟာအလိုအလျောက်ယာယီတပ်ပရဖြစ်လာရပြီး Mr. Rani Wickris Missinge ကိုလာမယ့်အပတ်မှာလွှတ်တော်ကအတည်ပြုမနိုင်မယ်လို့မျှော်လင့်ထားကြပါတယ်။ဒိလိလင်္ကာပါတီမှာအမတ်နေရာ225နေရာရှိတဲ့ Rajapaksa ရဲ့ SLPP ပါတီကအမတ်နေရာ100ကျော်ရရှိထားတာဖြစ်ပါလေ။ဒါပေမဲ့သူဟာ Rajapaksa မျိုးနွယ်စုရဲ့မဟာမိတ်ဖြစ်တာကြောင့်ဆန္ဒပြသူတွေကမကြိုက်ကြပါဘူး။သမ္မတအိမ်မော်ဝင်စီးတဲ့အချိန်မှာဆန္ဒပြသူတွေဟာသူ့ရဲ့ကိုယ်ပိုင်အိမ်ကိုလည်းမိရှို့ခဲ့ကြတာပါ။ Mr. Rani Wickremesinghe ဟာပြစ်မှတ်ထားလှုပ်ရှားဖို့လှုပ်ရှားကြတဲ့အုပ်စုတွေကြောင့်မှဆွေးနွေးနေကြတယ်လို့ဆန္ဒပြသူတွေရဲ့ပြောရေးဆိုခွင့်ရှိသူက AFP သတင်းဌာနကိုပြောပါတယ
်။ထိုင်ဝမ်သမ္မတဆိုင်ယွန်ဝမ်ဟာလာမယ့်နိုဝင်ဘာလမှာကျင်းပမယ့်ဒေသန္တရရွေးကောက်ပွဲအတွက်ပါတီမဲဆွဲစည်းရုံးရေးတွေကိုဒီနေ့စတင်လိုက်ပြီးတော့ယူကရိန်းစစ်ပွဲနဲ့ငွေကြေးဖောင်းပွားမှုတို့လိုကမ္ဘာတဝန်းစိန်ခေါ်မှုတွေနဲ့ရင်ဆိုင်ရချိန်မှာထိုင်ဝမ်ရဲ့စီးပွားရေးရကြံ့ကြံ့ခံနိုင်မှုရှိတာတွေကိုချီးကျူးပြောကြားသွားခဲ့ပါတယ်။ဆိုင်ဝမ်နဲ့သူ့ရဲ့ဒီမိုကရက်တစ်တိုးတက်ရေးပါတီ DPP ပါတီအနေနဲ့2020သမ္မတရွေးကောက်ပွဲနဲ့ပါလီမန်ရွေးကောက်ပွဲတွေမှာအပြတ်သက်အနိုင်ရခဲ့ချိန်မှာပဲအဓိကအတိုက်ခံပါတီဖြစ်တဲ့ကွန်မန်ဒန်ပါတီကလည်း2018မြို့တော်ဝန်ရွေးကောက်ပွဲနဲ့ကောင်စီရွေးကောက်ပွဲတွေမှာနေရာအများပြားအနိုင်ရခဲ့တာပါ။ကယောဂလွန်ကာလဟာစိန်ခေါ်မှုတွေနဲ့အခွင့်အရေးတွေအပြည့်ဖြစ်တယ်လို့သမ္မတဆိုင်က DPP ပါတီရဲ့နှစ်စဉ်ပါတီညီလာခံမှာပြောကြားလိုက်ပြီးတော့ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်တာနဲ့ကမ္ဘာလုံးဆိုင်ရာငွေကြေးဖောင်းပွားမှုအဆမတန်ဖြစ်နေတာတွေကိုလည်းဥမာပေးသွားခဲ့ပါတယ်။ဒါပေမဲ့ထိုင်ဝမ်ရဲ့စီးပွားရေးအခြေခံတွေကကောင်းမွန်ပြီးလုပ်ငန်းတော်များများဟာကမ္ဘာလုံးဆိုင်ရာကုန်စည်ထောက်ပို့ကွန်ရက်ပြန်လည်ဖွဲ့စည်းတဲ့နေရာမှာအဓိကဗျူဟာကျတဲ့နေရာတွေကိုထိန်းချုပ်ထားနိုင်တာကြောင့်ထိုင်ဝမ်အနေနဲ့ခုခုကိုယုံကြည်မှုဆက်ရှိနေနိုင်တယ်လို့လည်းသူကပြောပါတယ်ခင်ဗျာ Direct from Washington The
Voice of America The VOA တနင်္ဂနွေညပိုင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုဥတ္တမောင်တန်းနဲ့ကိုရရင်နိုင်တို့ပြောပြပေးခဲ့တာပါရှင်ကျမတို့ရဲ့ VOA Radio အစီအစဉ်တွေကိုရုပ်သံနဲ့လည်းဖြည့်ဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ် VOA ရဲ့ Facebook စာမျက်နှာ VOA Burmese News နဲ့ VOA ရဲ့ website စာမျက်နှာ burmese.voanews.com တို့ကနေဖမ်းယူကြည့်ရှုနားဆင်နိုင်ပါတယ်ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသဘာဝပတ်ဝန်းကျင်ဆိုင်ရာစောင့်မတ်ပုံနဲ့စကြင်ပါတယ်ပြင်သစ်တောင်ပိုင်းမှာမိုးကောင်ရေရှားတဲ့ပြဿနာရှိနေတဲ့အတွက်စိုက်ပျိုးရေးလုပ်ငန်းလုပ်သူတွေအတော်ကလေးကိုဒုက္ခရောက်နေရပါတယ်။ကောက်ပဲတိနဲ့အထွက်နှုန်းဟာဒီနှစ်မှာ90ရာခိုင်နှုန်းလောက်ကျဆင်းမယ်လို့လဲသမားတွေခန့်မှန်းနေတဲ့အကြောင်း AP သတင်းကိုအခြေခံပြီးတော့မဆုမြတ်မွန်ပြောပြပေးပါမယ်ရှင်
။ပြင်သစ်နိုင်ငံတောင်ပိုင်းမှာ AHB လို့အတူကခေါ်တဲ့ Alpdot Bovant ဒေသဟာနေကြာကင်းတွေခရမ်းရောင် Lavender ပန်းကင်းတွေကြောင့်ကြော်ကြတဲ့ဒေသတစ်ခုဖြစ်ပါတယ်။အခုနှစ်မှာတော့မိုးကောင်ရေရှားနေတာကြောင့်နေကြာပင်တွေအစွမ်းကုန်မပွင့်နိုင်ကြသလိုလာဗန်ဒါပန်းကင်းတွေမှာလည်းအပင်တွေမပေါက်ဘဲကွက်တီကွက်ကြဖြစ်နေပါတယ်။မာဆေးမြို့အရှေ့ပိုင်းမှာရှိတဲ့ပီယရူစိုက်ချက်မှာနေကြာနဲ့သီးနှံတွေကိုစိုက်ပျိုးလာတာမျိုးဆက်60ရှိနေပါပြီ။ဒီနှစ်သူတို့စိုက်ချက်မှာတော့အရင်နှစ်တွေရဲ့ထက်ဝက်လောက်ပဲရိတ်သိမ်းနိုင်မယ်လို့ချန်ပိုင်ရှင်ကပြောပါတယ
်။les récoltes cette année en fourrage on est entre moins 30 et moins
50. ဆာဆာထွက်တာဒီနှစ်30ရာခိုင်နှုန်းကနေပြီးတော့90ရာခိုင်နှုန်းထိကိုကျသွားပါတယ်။ကောက်ပဲတိနှံတွေလည်းအတူတူလောက်ပါပဲအရင်နှစ်တွေထက်40ရာခိုင်နှုန်းလောက်အထွန်းနှုန်းကျပါတယ်နေကြအထွန်းနှုန်းလည်းကျမှာပါလူရဲရေကိုရေသွဲတန်းပြီးရင်တော့မှ20ရာခိုင်နှုန်းလောက်အထွန်းနေပါလိမ့်မယ်ရေသွဲကဈေးကလည်းတိတ်များပါတယ်အမြတ်ဘာမှကျမှာမဟုတ်ပါဘူ
းမိုးကောင်ရေရှားနေတဲ့အတွက်ခြောက်သွေးနေတဲ့အပင်တွေကိုပို့ပြီးတော့ရေပေးနေရလို့ကုန်ကျစရိတ်တော်တော်လေးများနေပြီလို့သူကပြောပါတယ်ဒီစိုက်ပျိုးခြံနဲ့တိတ်မဝေးတဲ့ Lablon စိုက်ခြံမှာလည်း မိုးခေါင်ပြီးသဘာဝရှင်မရတဲ့အတွက်ရေသွဲတန်းပေးနေရပါတယ်။အဲ့လိုရေပေးရတဲ့စရိတ်ကိုစိုက်ပျိုးချံပိုင်ရှင်တိုင်းကအကုန်ကျခံနိုင်ကြတာမဟုတ်ပါဘူး။
Le problème c'est les endroits où il y a pas eu d'eau. Où il y a pas d'eau c'est catastrophique.
ရေလုံးဝမရတဲ့နေရာတွေကပြဿနာပါ။ရေများတော့ကောက်ပဲတီးနေအထွက်နှုံလဲကြပါလေ။ရေကောင်းကောင်းမရတဲ့တီးနေမင်းတွေကထွက်လာတော့သုံးပိုင်းခွဲရမယ်ပုံဖြစ်နေပါလေ။ရေမွှေးအတွက်စိုက်ပျိုးတဲ့လာဗင်ဒါလိုအပင်တွေလည်းတော်တော်လေးအခြေအနေဆိုးနေပါလေ။ဒီနှစ်လုံးဝရေသိမ်းနိုင်မှာမဟုတ်ပါဘူး။ဘာတီးနေမှာမထွက်ရင်စိုက်ပျိုးကုန်ကြစရိတ်ပြန်ရမှာမဟုတ်တဲ့အတွက်တော်ကြီးဒုက္ခရောက်ကြမှာပါ
။ပြင်သစ်နိုင်ငံဟာကမ္ဘာမှာလာဗင်ဒါအများဆုံးထုတ်လုပ်တင်ပို့တဲ့နိုင်ငံဖြစ်ပါတယ်။အခုလိုနွေရာသီအချိန်တွေမှာမျက်စိတဆုံခရမ်းရောင်မြင်ရတဲ့လာဗင်ဒါပန်းပင်တွေကြောင့်ကမ္ဘာတဝန်းကခီးသွွားဧည့်သည်တွေဒီနိုင်ငံကိုလာလေကြလေရှိပါတယ်အခုတော့ရေစာနေတဲ့လာဗင်ဒါပင်တွေအရင်လိုမလှနိုင်ကြတော့ပါဘူးမှတ်မိရသလောက်အခြေအနေအဆိုးဆုံးဖြစ်တယ်လို့လာဗင်ဒါပန်းပင်စိုက်ပျိုးသူတွေကပြောပါတယ
်La sécheresse c'est vraiment quelque chose cette année de très remarquable ça fait 30 ans qu'on a les
ဒီနေ့မိုးခေါင်ရေရှားတာကဘယ်နှစ်ကနေမှမတူပါဘူးကျွန်တော်တို့စိုက်ပျိုးနီးတဲ့နယ်လွန်ခဲ့တဲ့အနှစ်30လုံးစိုက်ပျိုးလာခဲ့တာဒီနှစ်ကတော့အဆိုးဆုံးပါပဲမိုးကြီးတဲ့နှစ်တွေကတော့ထားပါတော့ဆယ်နှစ်မှတစ်ခါလောက်ပဲမိုးကြီးတက်တာပါဒီနှစ်မိုးခေါင်ရေရှားတာကတော့တကယ်ကိုဒုက္ခရောက်ကြပါတယ်အရင်နှစ်တွေရဲ့ထက်ဝက်လောက်ပဲတည်နှံတွေထွက်ပါလိမ့်မယ
်ပြင်သစ်နိုင်ငံအပါအဝင်ဥရောပနိုင်ငံတွေမှာဒီနှစ်အပူတန်းကိုပိုပြီးခံစားနေကြရပါတယ်နွေရာသီလတွေမှာအရင်နှစ်တွေထက်ကိုပိုပြီးပူပြင်းတဲ့တန်းကိုခံကြရမယ်လို့မိုးလေဝသပညာရှင်တွေကလည်းခန့်မှန်းထားကြပါတယ်တကယ်လို့သာအခုလိုမိုးခေါင်ရေရှားပြီးတော့ပူပြင်း၆သွေးတဲ့တံကိုနှစ်တိုင်းခံရမယ်ဆိုရင်တော့နေဂျာနဲ့လာဗင်ဒါပင်စိုက်ပျိုးသူတွေရှေ့လျှောက်အခက်ကြုံရမယ်လို့ပြောပါတယ်အခုလိုရာသီဥတုပြောင်းလဲဖောက်ပြန်မှုတွေကြောင့်သဘာဝပတ်ဝန်းကျင်ကိုထိန်းသိမ်းဖို့ပိုပြီးအရေးကြီးနေပြီလို့ပတ်ဝန်းကျင်ထိန်းသိမ်းသူတွေကလည်းသတိပေးနေကြပါတယ်ရှင်
မဆူမြေမှာရှင်အခုဆက်ပြီးတော့ဗြိတိန်မှာဂျာပန်မျိုးစိတ်အစ်စ်တစ်မျိုးတွေ့တဲ့အကြောင်းကိုဆက်အောင်ပါကြီးမားတဲ့ဂျာပန်မျိုးစိတ်အစ်တစ်တရတမျိုးကိုဗြိတိန်မှာရှိတဲ့ Q တော်ဝင်ရုပ်ခပြတာဥယင်ကသုတေသနပညာရှင်တွေနဲ့ဘိုလီးဗီးယားကသုတေသီတွေကပူးပေါင်းပြီးတော့ဖော်ထုတ်လိုက်တဲ့အကြောင်းကိုတော့ AP သတင်းဆောင်မကိုအခြေခံပြီးဥတ္တမောင်တန်းပြောပြပေးပါမယ်ရှင်
။သူတို့မှာရှိတဲ့ဂျာပန်အကြီးကြီးကကြည်ရတာကွဲပြားနေတယ်လို့ Q တော်ဝင်ရုပ်ခပြတာဥယင်ရဲ့သုတေသီတွေထင်ကြတာကကြားပါပြီ။ဒါပေမဲ့မွေးမျိုးနမူနာကမရှိတာကြောင့်တက်သေးပြဖို့ကခက်နေကြပါတယ်။အရင်တုန်းကတော့အဲ့ဒီလိုဂျာပန်အကြီးကြီးကအမျိုးအစားနှစ်မျိုးပဲရှိတာပါအခုတော့တတိယမျိုးကို Victoria Boliviana မြမလို့ဆိုရင်တော့ Victoria Boliviana လို့တောင်းနာမည်ပေးလို့ရသွားကြပါပြီ Q ရဲ့ American သုတေသနအဖွဲ့ခေါင်းဆောင် Dr. Alex Monroe ကအခုလိုပြောပြပါတယ
် So it grows in very fertile mud but in a relatively deep water
ဂျာပန်ရှုံးမြေမှာကြီးပါတယ်3မီတာကနေ5မီတာနဲ့ရေမှာပွင့်နေဘိုလီးဗီးယားနိုင်ငံမြေကြီးတွေရဲ့ကမ်းစက်မှာပေါက်ထားဗျအမေဇုန်ပြည်ရဲ့လက်ထက်တစ်ခုဖြစ်တဲ့ဘိုလီးဗီးယားပြည်အမေဇုန်တစ်တောနယ်မြေမှာရှိတဲ့နော်မရီမြစ်မှာပေါက်ထားဗျအပင်ရဲ့အဆေကဘဲစီရွယ်ကနေ3-4လအတွင်းကုလိုအကြီးဖြစ်လာတာပ
ါ1852ခုနှစ်မှာယုခဗေဒပညာရှင်တဦးကအဲ့ဒီဂျာမျိုးနမူနာကို Q ဥယင်ကိုယူလာခဲ့ပါတယ်အဲ့ဒီတုန်းကဒီယုခဗေဒဥယျာဉ်ရဲ့နောင်ရေးကမရေရတော့နန်းတော်ကသတိထားမိအောင်ဂျာပန်ကြီးရဲ့နာမည်ကိုတော်ဝင်နာမည်တစ်ခုဖြစ်တဲ့ဝစ်တူရီယာလို့အမည်ပေးခဲ့တာပါဒီဂျာပန်မျိုးစိတ်ကကျူးဥယျာဉ်ရဲ့အပင်စုဆောင်ရေးဌာနဆေးမှာရှိနေခဲ့တာ198နှစ်ရှိသွားခဲ့ပါပြီဘိုလီးဗီးယားနိုင်ငံအမျိုးသားတစ်ပင်သေးဦးစုဆောင်ရေးဌာနမှာတော့ဆယ်စု၃စုရှိသွားခဲ့ပါပြီဒေါက်တာအလက်စ်ပွန်ရိုကအခုလိုဆက်ပြီး
And the flowers are this, they're about 20-25 centimeters across. It's amazing.
Javaniya, ni se ga ni ni se ga centimeter chee chi ba le. Panu yon yin ga ni phyo u pyaung ni bya. An ho sia pwin chat di ni bya.
Lu nge de de paw a nei nge ga do. Na nai ga na tha tha ga tu de ti rue ha. Tu ro ma shi ni ja de di Japan a chi chi ha. Long wa kwe pya de myo sait phit ni da la so ra go pu paw san sit khe ja ba de.ဝီတိုရီယာဘိုလီးဗီးယားနာလို့အမည်ရတဲ့ဒီဂျာပန်မျိုးအစေ့ကိုကျူးအရင်ကိုပို့ပေးပြီးတခြားမျိုးနဲ့အတူရှင်တွဲပြီးကြီးလာတဲ့အထိစိုက်ခဲ့ကြတာပါအပင်ရဲ့ဗီဇာရုပ် DNA ကိုလည်းစစ်ဆေးခဲ့ကြပါတယ်ဒေါက်တာမွန်ရိုးကအခုလိုပြောပါတယ
် The aim of the flowering is giant water lilies is to capture a beetle so they produce
ဂျာပန်ကြီးတွေရည်ချက်ကပိုးတော်မာတွေကိုဖမ်းဖို့ပါဘူးအများကြီးထုတ်ပြီးတော့ပိုးတော်မာအကောင်တွေကိုဆက်ဆောင်ပါတယ်အကောင်တွေဝင်သွားတဲ့အခါမှာပန်းဝေးယုံနဲ့ချုံလိုက်ပြီးပိတ်လိုက်ကြပါတရေကြဖန်တာပြီးမှပြန်ဖွင့်ပေးလိုက်ပါဒီအတွင်းပိုးကောက်မှာပန်းဝေးမုံတွေကပ်ပါသွားတာပေါ့နောက်အပင်ဝင်သွားတဲ့အခါဝေးမုံတွေကပြန်သွားတာပေါ့ဘိုလီးဗီးယားမှာရှိတဲ့ဂျာကပုံစံကွဲပါတယ
်ယူဦးရင်ဟာ ဂျာပန်ကြီးသုံးမျိုးကိုတွေ့နိုင်တဲ့တစ်ခုတည်းသောနေရာဖြစ်တယ်လို့ပြောကြပါတယ်။ဝီတိုရီယာဂျာပန်ကိုတစ်ခုနဲ့တစ်ခုဘေးမှာရှင်းလို့ဒီဥယျာဉ်မှာလာလေကြသူတွေမြင်နိုင်နေပါပြီခင်ဗျာ။
ဗြိတိန်မှာဂျာပန်မျိုးစိတ်တစ်တမျိုးဖော်ထုတ်လိုက်တဲ့အကြောင်းဥတင်မောင်တန်းပြောပြပြီးတာပါရှင်။အခုဆက်ပြီးတော့ဒီရိုဟင်ဂျာဒုက္ခသည်တွေနေရာပြောင်းရေးအခြေအနေတွေဘယ်လိုရှိသလဲဆိုတာကိုကြည့်ကြအောင်ပါ။ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာခိုးလုံနေတဲ့ရိုဟင်ဂျာတွေနေရာပြောင်းရေးအစီအစဉ်တွေကိုစဖို့အတွက်ကုလလူခွင့်ရေးကောင်စီကမြန်မာနိုင်ငံကိုအခုလအစောပိုင်းတုန်းကတိုက်တွန်းလိုက်ပါတယ်။ဇူလိုင်9ရက်နေ့တုန်းကဆုံးဖြတ်ခဲ့တဲ့ကုလလူခွင့်ရေးကောင်စီရဲ့မြန်မာနိုင်ငံအပေါ်မှာဆုံးဖြတ်ချက်အပေါ်ကိုရိုဟင်ဂျာရေးတက်ကြွလှုပ်ရှားသူတွေနဲ့ရိုဟင်ဂျာဒုက္ခသည်တွေဘက်ကတုံ့ပြန်ချက်သဘောထားအမြင်တွေကိုမတ်စုမွန်ကစူးစီးတင်ပြပေးထားပါတယ်ရှင်
။ပြီးခဲ့တဲ့ဇူလိုင်လ9ရက်နေ့ကကုလသမဂ္ဂလူခွင့်ရေးကောင်စီမှာမြန်မာနိုင်ငံရဲ့အရေးကိုမဲခွဲစရာမလိုဘဲနဲ့တညီညွတ်ထဲဆုံးဖြတ်အတည်ပြုလိုက်တာဖြစ်ပါတယ်။အဓိကဆုံးဖြတ်ချက်တွေကတော့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေထဲမှာခိုလုံနေရတဲ့ရိုဟင်ဂျာဒုက္ခသည်တွေဘေးကင်းလုံခြုံစွာဂုဏ်သိက္ခာရှိရှိနဲ့နေရပြန်နိုင်ရေးအစီအစဉ်တွေစတင်ဖို့မြန်မာနိုင်ငံကိုတိုက်တွန်းလိုက်တာနဲ့မြန်မာနိုင်ငံအတွင်းမှာအထူးသဖြင့်ရိုဟင်ဂျာတွေနဲ့တခြားလူနည်းစုတိုင်းရင်းသားတွေအပေါ်လူခွေချိုးဖောက်မှုတွေပြင်းပြင်းထန်ထန်ဆက်လုပ်နေပြီးဒီလူခွေချိုးဖောက်မှုတွေကိုနိုင်ငံတကာအနေနဲ့လွတ်လပ်တရားမျှတမီပွင့်လင်းမြင်သာမှုရှိတဲ့စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်နိုင်ဖို့တောင်းဆိုလိုက်တာဖြစ်ပါတယ်မြန်မာနိုင်ငံအနေနဲ့ကုလသမဂ္ဂနဲ့အပြည့်အဝပူးပေါင်းဆောင်ရွက်ဖို့နောက်လွတ်လပ်တဲ့နိုင်ငံတကာအချက်အလက်ရှာဖွေကော်မရှင်ကနေတင်သွင်းတဲ့အကြံပြုချက်တွေအကောင့်ထဲပေါ်လာတဲ့ပတ်သက်ပြီးကုလလူခွင့်ဆိုင်ရာမဟာမင်းကြီးယုံကစောင့်ကြည့်လေ့လာခွင့်ပေးဖို့တောင်းဆိုတာဖြစ်ပါတယ်။အခုလိုမြန်မာနိုင်ငံရဲ့အရေးကုလလူခွင့်ကောင်စီရဲ့ဆုံးဖြတ်ချက်ဟာမြန်မာနိုင်ငံမပါဘဲတစ်ဖက်သက်ဖြစ်တဲ့အတွက်လက်မခံနိုင်ဘူးလို့မြန်မာစစ်ကောင်စီနိုင်ငံသားရေးဝန်ကြီးဌာနကတုံ့ပြန်ထားပါတယ်။မြန်မာနိုင်ငံတွင်လူခွေချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးမှုတွေလုပ်နိုင်ရေးကုလလူခွေကောင်စီရဲ့တိုက်တွန်းတောင်းဆိုချက်အပေါ်မြန်မာရိုဟင်ညာများအဖွဲ့ UK ရဲ့ဥက္ကဋ္ဌလက်ရှိမြန်မာစစ်တပ်ကိုအာဂျင်တီးနားတရားစွဲဆိုမှုတွေမှာဥဆောင်နေတဲ့ဦးထွန်းခင်ကအခုလိုတုံ့တက်ပါတယ
်လူခွေကောင်စီကနေဒီလိုဆုံးဖြတ်ချက်ရတဲ့ဟာပေါ်ကြိုးစားတယ်ဒါကတကယ့်ကိုမြန်မာနိုင်ငံအတွက်လိုအပ်နေတဲ့အဓိကအချက်ပေါ့နော်ဒီစစ်အာဏာသိမ်းကောင်စီကပေါ့နော်ဒီလိုရိုဟင်ဂျာအပါအဝင်လူနည်းစုအလုံးကိုရက်စက်မှုပေါင်းစုံအခုနေစီနဲ့အမျှကျွန်တော်တို့နိုင်ငံသူနိုင်ငံသားအလုံးကိုတပ်ဖြတ်မှုတွေလုပ်နေတယ်ရာဇဝတ်မှုတွေကျူးလွန်နေတယ်အဲ့ဒီအတွက်ကြောင့်နိုင်ငံတကာနဲ့စုံစမ်းစစ်ဆေးကော်မရှင်ဖွဲ့ပြီးတော့ပို့ပေးဖို့အရေးတကြီးလိုအပ်တယ်အဲ့ဒါကိုကျွန်တော်တို့ထောက်ခံတယ်ဒီဘက်မှာတခါကျွန်တော်တို့ကEU နိုင်ငံနဲ့ UK US စတဲ့ဒီနိုင်ငံတွေကိုလည်းကျွန်တော်တို့လော်ဘီလုပ်ဖို့စူးစမ်းနေပါတယ်အဲ့ဒါအဓိကတော့ဒီနိုင်ငံတွေ support လုပ်ဖို့အများကြီးလိုအပ်တယ်။တကယ်တမ်းကဒီစီအာမာသိန်းကောင်စီကတော့အကုန်လုံးကိုငင်းပယ်မှာပဲလေ။သူတို့ကကြားဆွဲမှုကျူးလွန်ထားတယ်ဆိုတော့အရင်တုန်းကလည်းဒီလိုငင်းဆန်မှုတွေရှိတယ်။အခုလည်းငင်းဆန်ပါပဲ။ဒါပေမဲ့ဒါကိုကျွန်တော်တို့နိုင်ငံတကာမှာရှိနေတဲ့ရိုဟင်ဂျာအပါအဝင်လူနည်းစု activists တွေပြီးတော့အထူးသဖြင့် National Unity Government အမျိုးသား Union အစိုးရအားလုံးပူးပေါင်းပြီးတော့ကျွန်တော်တို့ Unified Voice ဆိုတဲ့တပ်တန်တဲ့ထွက်ပြီးတော့ဒါတွေကိုတွားပေးဖို့အများကြီးလိုအပ်တယ်ကျွန်တော်တို့တွားပေးဖို့လေကျွန်တော်တို့ရိုဟင်ဂျာတွေပါလေဆန်ကျွန်တော်လုံနေပါရာဇဝတ်မှုကျူးလွန်ထားတဲ့စီရဇဝတ်အုပ်စုကိုပေါ့နော်ဖန်ဝရန်တွေပါတွေထုတ်ပြီးတော့သူတို့ကိုအင်တာပိုလ်ကနေဖမ်းဖို့အဲ့လိုဖန်ဝရန်တွေပါတွေထုတ်ဖို့အစီအစဉ်တွေတော့ရှိတယ်အထူးသဖြင့်ဒီမှာလိုအပ်တာကတော့UN Security Council ကကုလသမဂ္ဂလုံခြုံရေးကောင်စီကနေICC Rafale လို့ပို့လေလိုအပ်တယ်တစ်ဖက်မှာကျွန်တော်တို့ရိုဟင်ဂျာနဲ့ပတ်သက်လို့ ICC မှာလည်းအမှုတစ်ခုရှိတယ် ICJ မှာတခု genocide အမှုရှိတယ်လူပြောတော့တပ်ဖြတ်မှုနဲ့ပတ်သက်တဲ့အမှုပေါ့နော်ဒီအမှုတွေအားလုံးကိုသူတို့ရင်ဆိုင်နေရတယ်ဒီလို universal jurisdiction လို့ခေါ်တဲ့ဒီလိုအမှုတွေပေါ့နော်ကျွန်တော်တို့အမျိုးတခြားနိုင်ငံတွေမှာလည်းဒီလိုအမှုတွေအများကြီးဖွင့်ပို့လို့မယ်အဲ့လိုအမှုတွေဖွင့်မှတကားတွေကိုနိုင်ငံတကာမှာသွားပို့လာဖို့ပို့ပို့ပြီးပြပင်သွားမယ်ပြီးတော့ဘေးသွားသွားသူတို့ဖမ်းနိုင်တဲ့အနေထားလောက်ကိုကျွန်တော်တို့လုံနိုင်ဖို့လိုအပ်တယ်။အဲ့ဒါကိုလုံနိုင်မယ်လို့ကျွန်တော်မျှော်လင့်နေတယ
်။ရိုဟင်ဂျာတွေပေါ်မှာလူမျိုးတုံးသက်ဖြတ်မှုဖြစ်နေအမေရိကန်ပြည်ထောင်စုကနေတရားဝင်သတ်မှတ်မှုခံရလောက်အောင်လူခွေချိုးဖောက်မှုတွေကိုအကြီးအကျယ်ခံခဲ့ရတဲ့သိမ်းနေကြည့်တဲ့ရိုဟင်ဂျာမွတ်စလင်တွေဟာဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေထဲမှာခိုလုံနေထိုင်နေရတာ၅နှစ်ကျော်လာပြီဖြစ်ပါတယ်။သူတို့နေရရင်ကိုပြန်ဖို့အရေးကမျှော်လင့်ချက်မဲ့နေတဲ့အချိန်မှာအခုလိုမျိုးသူတို့တွေနေရကိုပြန်ဖို့နိုင်မှုအစီအစဉ်တွေပြန်ပြီးစပါလို့ကုလလူခွင့်ကောင်စီရဲ့မြန်မာနိုင်ငံပေါ်တိုက်တွန်းတောင်းဆိုချက်အပေါ်ရိုဟင်ဂျာဒုက္ခသည်တွေကကြိုဆိုပါတယ် ဒုက္ခသည်စခန်းတွေထဲမှာမနေကျင်တော့ဘူးရိုဟင်ဂျာတွေဟာအနေရက်ကိုအမြန်ဆုံးပြန်လိုပါပြီဒါကြောင့်နေရက်ပြန်ရေးအစီအစဉ်တွေကိုစနစ်တကျစတင်ပါတော့လို့တောင်းဆိုလာသူကတော့ဘင်္ဂလားဒေ့ရှ်ကော့စ်ဘဇားခရိုင်ကကုတုပလောင်ဒုက္ခသည်စခန်းအမှတ်9မှာခိုလုံနေထိုင်တဲ့ရိုဟင်ဂျာဒုက္ခသည်ကိုအောင်မြိုင်းဖြစ်ပါတယ်
ကျွန်တော်ပြင်ပအစင်တင်းရှိပါတယ်အစင်တင်းကျွန်တော်ရောက်ခဲ့တဲ့ကနေမြန်မာနိုင်ငံကနေရောက်ခဲ့တဲ့ကနေနောင်နီကားကျွန်တော်တို့ပြင်ပအစင်တင်းရှိပါတယ်ဒါပေမဲ့ကျွန်တော်တို့ကိုကော်ဖို့လူမရှိဘူးသိနေတယ်ကျွန်တော်တို့အသက်သာဝင်ယူဖို့လူမရှိဘူးသိနေတယ်အဲမြန်မာဘက်ကကျွန်တော်တို့ဒီမှာဘင်္ဂလားဒေ့ရှ်ကနေလူဦးရေရှိသေးတော့စီးရင်ကိုပို့ပေးလိုက်တာရှိတယ်အဲ့ဒီစီးရင်ကြီးကတော့ငါးနီးမှာအပြည့်အဝစီးကြိုက်အောင်လုပ်ပေးတာတော့ကျွန်တော်မသိဘူးအနည်းဆုံးတော့အကျန်တော့ကောဖို့ဆန်တာရှိနေဆိုလို့ဆိုရင်အဲ့ဒီလူကြီးစီးရင်ကိုစီကြဲလို့ဒီစီရမှာဒီရှင်းတော့အခုလူကြီးစီးရင်တော့အဲစီကြဲမပြီးနိုင်ဘူးဆိုလို့ဆိုရင်ကျန်တော့ကိုသူတို့ကတကယ်တဲ့အဲခေါ်နေလားမခေါ်ဘူးလားဆိုတာဒါကတော့ကျန်တော့တန်လျာပြင်းနေတယ်ကျန်တော့လောလောဆယ်ယူခြင်းလည်းညာဘူ
းဟုတ်ကဲ့ကျန်တော
့ကပြင်ချင်းနဲ့တင်ချင်းနဲ့ဒီဒါပေမဲ့ကျန်တော့ကိုခေါ်ဖို့တာဝန်ယူဖို့လူကမရှိဘူးပြင်းနေတယ်ကျွန်တော်ဂုံတက်ချက်ရှိရှိဘေးကင်းလုံးကျွန်တော်ကျွန်တော်ပြင်ဖို့အဆင်ပြေရှိတယ်ကျွန်တော်ကအမြင်ဆုံးခေါ်ပါလို့ကျွန်တော်ကဆန္ဒလေးတောက်ဖို့ပြီးပြီဒါပေမဲ့ကျွန်တော်အခုအချိန်တိတိကျွန်တော်ကငရဲ့တေးကိစ္စစက်ကင်ကိုတာဝန်ယူဖို့အဲဘေးဌာနမှာကျွန်တော်မထွေးတော့ဘူးကျွန်တော်နဲ့ထွေးဆုံးတာလည်းမရှိဘူးဘာမှငင်းနေတာလည်းမရှိဘူးလက်ရှိအချိန်တိသူတို့ကျွန်တော်နဲ့ညီမလို့မရှိဘူးသူတို့လည်းကျွန်တော်ဒီတိုင်းတလူလို့ပြန်လဲရမှာတော့သူတို့အဲ့လိုမျိုးညီနိုင်နေဆိုလို့ရှိရင်ကျွန်တော်အပြုစုရင်အပြုတင်မှာပါ
ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားခရိုင်ထဲကဘာလူခါလေးဒုက္ခသည်စခန်းအမှတ်30မှာခိုလုံနေထိုင်တဲ့ဥစောမြင့်ကလည်းနေရက်ကိုသူတို့အမြန်ဆုံးပြန်ကျင်ကြပြီးတော့သူတို့နေရက်ပြန်ရောက်တဲ့အချိန်မှာတော့လွတ်လပ်စွာလှုပ်ရှားသွားလာခွင့်လို့နိုင်ငံသားအခွင့်အရေးကိုအပြည့်အဝရဖို့လိုလားတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့သဘောထားကိုအခုလိုပြောပြပါဗျာ။
ကျွန်တော်တို့ကသဘောထားရှိနေတာကျွန်တော်တို့ကသူတို့ပြည်တောင်းဆိုနေတာမဟုတ်ဘူး။နေရက်ကိုအမြန်ဆုံးနေ့နဲ့အစောတည်းပြန်ကျင်တယ်လူတိုင်းပြန်ကျင်တယ်ဒီမှာဒုက္ခတွေစကားမှရှိနေတယ်မြန်မာကဒုက္ခတွေအားလုံးကသရုပ်မကြံပြန်ကျင်တယ်ဒါကြောင့်မြန်မာနိုင်ငံဆွေးနွေးဖက်ကအပြုသဘောဆောင်တဲ့လုံခြုံချက်ကြီးလုပ်ခွင့်ရတော့လူလိမ့်တယ်ခင်ဗျနံပါတ်၁အချက်ကဒီမှာ IDD စကားမှနေနေတဲ့ဘောင်းများစွာချလာပြီးတဲ့ဒီလူတွေကိုနေရာကျူးပြန်ပူဖို့ခက်ခဲကိုဆောင်ရွက်ရပါမယ်နံပါတ်၂အချက်ကကျွန်တော်ဒီမှာဒုက္ခတွေဒုက္ခတွေရောက်နေတဲ့လူတွေမှအခြေခံစုခွင့်ရတော့နော်basic right lula ja tala ga nayan ga khun yi naw ta ka lula ja pya san ja khun me ye yin go chan nayin yi so le bi a che tong ja che ga mu tong ja paw ma a che kan pi lo ge lo nayan da ga a twa chi ri nayan da ga a sa yo ron ga ama kan che si me chin ya te yau ma chan so no so ro a da law mae pi go pi lo me di tan nit daw mu lu ba ho di lu ri ya te yau ma chan mi ma nayan go pya mae lu ri ga no
ဆီယနာတင်ခံထားရတဲ့မြန်မာနိုင်ငံဘက်ကိုပြန်ရင်ရောရိုဟင်ဂျာဒုက္ခသည်တွေအတွက်ခိုင်မာတဲ့လုံခြုံမှုပေးနိုင်ပါမလားဆိုတာကိုလည်းရိုဟင်ဂျာဒုက္ခသည်တွေကစိုးရိမ်နေကြဆဲဖြစ်ပါတယ်။ရိုဟင်ဂျာဆိုတဲ့အတုံးကိုလက်ခံမထားတဲ့မြန်မာနိုင်ငံဘက်ကတော့ဘင်္ဂလားဒေ့ရှ်ဘက်ကိုတင်ရှောင်သွားတဲ့ရိုဟင်ဂျာမွတ်စလင်တွေကိုပြန်ပြီးတော့မှစီစစ်လက်ခံနိုင်ရေးကုလပါဝင်မြန်မာဘင်္ဂလားနှစ်နိုင်ငံကြားညှိနှိုင်းဆွေးနွေးနေတယ်လို့ဆိုထားပါတယ်။လက်တလုံးမှာတော့မြန်မာနိုင်ငံမှာရိုဟင်ဂျာတွေအပေါ်လူမျိုးတုံးတက်ဖြတ်တယ်ဆိုပြီးဂမ်ဘီယာနိုင်ငံကဆွဲဆိုထားတဲ့အမှုနဲ့ပတ်သက်လို့မြန်မာနိုင်ငံရဲ့ကန့်ကွက်ချက်ကိုအပြည်ပြည်ဆိုင်ရာတရားရုံး ICC ကဇူလိုင်လ22ရက်နေ့မှာအဆုံးဖြတ်ပေးမှာဖြစ်ကြောင်းသတင်းထုတ်ပြန်ထားပါတယ်ရှင
်။ VOA ဝိုင်းတော်သူမတ်စုမွန်ဆက်သွယ်မြင်းမြန်ထားတာပါရှင်။ VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးလိုတဲ့စာရေးသားဆက်သွယ်လိုတဲ့ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ VOA Facebook Messenger ကနေလည်းစာရေးသားဆက်သွယ်နိုင်ပါတယ်ရှင်။
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ပြည်မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တစ်နည်းကတော့ပြည်မြန်မာအီးမေးလ်လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း v VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော်။ email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါရဲ့။နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါရဲ့။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့ internet တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်။
မင်္ဂလာညချမ်းပါရှင် VOA American တန်ရဲ့တနင်္ဂနွေညပိုင်းရေဒီယိုအစီအစဉ်တွေကိုမြို့တော် Washington ကနေပြီးတော့လိုင်းတူမီတာ31 32 51နဲ့လိုင်းလမ်းမီတာ190တွေကနေထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ရွယ်အစီအစဉ်တွေမှာတော့တနင်္ဂနွေညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေထဲမှာကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်ကပေးစာများထူးခြားစံပြသတင်းများနဲ့သတင်းတွေတွေကတူတာအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးပြည်သွင်းနိုင်တင်ဆက်တဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်မှာဒီတစ်ပတ်အတွက်တော့တရုတ်နိုင်ငံရဲ့ဝန်ကြီးရဲ့ပကံခီးစင်ဟာအပေါင်းလက္ခဏာဆောင်သလားအနှုတ်လက္ခဏာဆောင်သလားဆိုတဲ့အကြောင်းကိုဆွေးနွေးတင်ပြထားပါတယ်။မန်ဟင်ချင်းနိုင်ကူညီတင်ဆက်ပေးထားပါတယ်ရှင
်။အားလုံးပဲမင်္ဂလာပါခင်ဗျာ။ဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေတရုတ်နိုင်ငံရဲ့ဝန်ကြီးရဲ့ပကံခီးစင်အပေါင်းသဘောလားအနှုတ်သဘောလားဆိုတဲ့အကြောင်းကိုတင်ပြပြီးတော့မှဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါခုနှစ်ကြိမ်မြောက်လန်ချမ်းမဲကောင်နိုင်ငံခြားရေးဝန်ကြီးဆင့်ဆွေးနွေးပွဲကိုပြီးခဲ့တဲ့ဇူလိုင်လ4ရက်နေ့ကမြန်မာနိုင်ငံရဲ့ယဉ်ကျေးမှုအမွေနှစ်မြို့တော်ပုဂံမှာပြုလုပ်ခဲ့ပါတယ်မြန်မာစစ်ကောင်စီကအင်ရှင်ဖြစ်ပြုလုပ်ခဲ့တဲ့အဲ့ဒီအစည်းအဝေးကိုတရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ကြီးအပါအဝင်မဲကောင်မြို့ဝန်ဒေသနိုင်ငံတွေဖြစ်ကြတဲ့ထိုင်းလာအိုကမ္ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံခြားရေးဝန်ကြီးတွေတက်ရောက်ခဲ့ကြပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းတစ်နှစ်ခွဲတာကာလအတွင်းဒေသတွင်းနိုင်ငံတွေပါဝင်တဲ့ရှားရှားပါပါအစည်းအဝေးတစ်ခုလည်းဖြစ်ပါတယ်ဒါကြောင့်လဲစစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်စော်မင်းထွန်းကလန်ရှမ်းမဲကောင်အစည်းအဝေးကိုတက်ရောက်လာတဲ့နိုင်ငံတွေဟာစစ်ကောင်စီကိုအတိမတ်ပြုရရောက်တယ်လို့ဝန်သားအားရပြောကြားခဲ့တာပါစစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူကအတိမတ်ပြုရရောက်တယ်လို့ပြောကြားခဲ့ပေမဲ့တရုတ်နိုင်ငံခြားရေးဝန်ကြီးဟာနေပြည်တော်ကိုမသွားရောက်ခဲ့ပါဘူး။ပုဂံကိုတရရဲ့ရောက်ရှိလာခဲ့ပြီးပုဂံကနေပဲပြန်လည်ထွက်ခွာသွားခဲ့တာပါ။တရုတ်နိုင်ငံခြားရေးဝန်ကြီးဟာနေပြည်တော်ကိုသွားရောက်ပြီးမြန်မာစစ်ကောင်စီခေါင်းဆောင်နဲ့တွေ့ဆုံတာမျိုးလည်းမရှိခဲ့ပါဘူး။တရုတ်အစိုးရအားပေါ် Global Time သတင်းစာကလည်းတရုတ်နိုင်ငံခြားရေးဝန်ကြီးရဲ့ခရီးစဉ်ဟာလန်ရှမ်းမဲကောင်ပူပေါင်းဆောင်ရွက်ရေးနိုင်ငံခြားရေးဝန်ကြီးများအစည်းအဝေးကိုတက်ရောက်ရန်သာဖြစ်ကြောင်းနှစ်နိုင်ငံဆွေးနွေးပွဲများကျင်းပရာမဟုတ်ကြောင်းနဲ့လက်ရှိစစ်ကောင်စီကိုအတိမတ်ပြုတဲ့အရေးလက္ခဏာမဟုတ်ကြောင်းလို့ဖော်ပြထားပါတယ
်။တရုတ်နိုင်ငံခြားရေးဝန်ကြီးအနေနဲ့လန်ချန်းမဲခေါင်အစည်းအဝေးမှာလည်းစီးပွားရေးရာပူးပေါင်းဆောင်ရွက်ရေးကိစ္စရပ်တွေကိုအဓိကထားဆွေးနွေးခဲ့ပြီးမြန်မာနိုင်ငံရဲ့ကိစ္စရပ်ကိုလူသိရှင်ကြားဆွေးနွေးပြောကြားခဲ့တာမတွေ့ရပါဘူး။မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံခြားရေးဝန်ကြီးပရဆန်ခန်းနဲ့တွေ့ဆုံစင်မှာသာတရုတ်နိုင်ငံခြားရေးဝန်ကြီးအနေနဲ့မြန်မာနိုင်ငံရေးအကြောင်းကိုပြောကြားခဲ့တာတွေ့ရပါတယ်။ဒါဟာတရုတ်အနေနဲ့မြန်မာနိုင်ငံရေးနဲ့ပတ်သက်ရင်အထူးသတိထားလှုပ်ဆောင်နေတယ်ဆိုတာကိုပြသတာဖြစ်ပါတယ်။တရုတ်နိုင်ငံခြားရေးဝန်ကြီးခီးစင်နဲ့ပတ်သက်ပြီးအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့နိုင်ငံခြားရေးဒုဝန်ကြီးဦးမိုးစောဦးကို VOA ကမေးမြန်းခဲ့ပါတယ်။ဦးမိုးစောကတရုတ်နိုင်ငံခြားရေးဝန်ကြီးအနေနဲ့အခုချိန်မှာမြန်မာနိုင်ငံကိုမလာသင့်ကြောင်းဘာကြောင့်လဲဆိုတော့စစ်ကောင်စီကိုအတိမတ်ပြုတဲ့သဘောဖြစ်မှာဆိုကြောင်းကြေညာချက်ထုတ်ခဲ့တယ်။တရုတ်ဘက်ကတော့လန်ချမ်းမဲခေါင်စီးပွားရေးပူးပေါင်းဆောင်ရွက်မှုဆိုတဲ့ကိစ္စဟာအရင် NLD အစိုးရလက်ထက်ကတည်းကသဘောတူပြီးပူးပေါင်းဆောင်ရွက်နေတာဖြစ်တယ်။လန်ချမ်းမဲခေါင်စီးဝေးလာတက်တာဟာအတိမတ်ပြုမှုနဲ့တိုက်ရိုက်မပတ်သက်ဘူးဆိုတဲ့အကြောင်းပြန်ခဲ့တယ်လို့ဦးမိုးစောက VOE ကပြောပါတယ်။
ဘယ်လိုပဲဖြစ်ဖြစ်မြန်မာနိုင်ငံရင်းနဲ့စီးပွားရေးပေါ်တရုတ်နိုင်ငံရဲ့ဩဇာလွှမ်းမိုးမှုဟာကြီးမားပါတယ်ဒါကြောင့်တရုတ်ရဲ့ရည်တည်ချက်နဲ့သဘောထားဟာမြန်မာနိုင်ငံရေးအတွက်အရေးပါလာပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းတရုတ်မြန်မာဆက်ဆံရေးအခြေအနေကိုလေ့လာတင်ပြထားတဲ့သုတေသနစာရန်းတစ်စောင်ကိုမြန်မာမဟာဗျူဟာနဲ့မူဝါဒလေ့လာရေးအင်စတီကျူ ISP မြန်မာကတရုတ်မြန်မာဆက်ဆံရေးပေါ်မြမမူဝါဒအတားအဝိုင်းဤသဘောထားအမြင်စစ်တမ်းဆိုတဲ့ခေါင်းစဉ်နဲ့ဇူလိုင်လ၁ရက်နေ့မှာ ISP မြန်မာရဲ့ Facebook စာမျက်နှာနဲ့ website တွေမှာဖော်ပြထားတာတွေ့ရပါတယ်။မြမမူဝါဒအတားအဝိုင်းဟုဆိုရာတွင်နိုင်ငံရေးနှင့်စီးပွားရေးနယ်မှာပုဂ္ဂိုလ်များလူထုအရှိပြုအရက်ဖက်အဖွဲ့အစည်းများ အထူးသဖြင့်တရုတ်နိုင်ငံ၏နိုင်ငံရေးစီးပွားရေးနှင့်နိုင်ငံတကာဆက်ဆံရေးကိစ္စရပ်များနှင့်ဆက်ဆက်ပြီးအကျွမ်းတဝင်ရှိနေသည့်မြန်မာနိုင်ငံကတတ်သည့်ပညာရှင်များတက်ကြွလှုပ်ရှားသူများထင်ရှားတဲ့ပုဂ္ဂိုလ်များအပါအဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ EAU ခေါင်းဆောင်များ၏သဘောထားအမြင်များကိုလည်းစစ်တမ်းကောက်ယူခဲ့ပါတယ်လို့ဖော်ပြထားပါတယ်
စစ်တမ်းဖြေဆိုသူတွေအနေနဲ့တရုတ်ကိုအိမ်နီးချင်းကောင်းလို့မြင်သူက40ရာခိုင်နှုန်းရှိပြီး55ရာခိုင်နှုန်းကအိမ်နီးချင်းကောင်းမဟုတ်ဘူးလို့မြင်ကြပါတယ်။တရုတ်အနေနဲ့မြန်မာနိုင်ငံကိုအာဏာရှင်ဖြစ်စေခြင်းတယ်လို့ဖြေကြားသူက55ရာခိုင်နှုန်းရှိပြီးဒီမိုကရေစီနိုင်ငံဖြစ်စေခြင်းတယ်လို့ဖြေကြားသူက15ရာခိုင်နှုန်းပဲရှိတာတွေ့ရပါတယ်။တရုတ်ဟာမြန်မာနိုင်ငံရဲ့အကြီးဆုံးစီးပွားဘက်ဖြစ်တာကိုစိုးရိမ်သူက58ရာခိုင်နှုန်းရှိပြီး26ရာခိုင်နှုန်းကတော့ကြိုဆိုတယ်လို့ဖြေကြားပါတယ်။တရုတ်မြန်မာစီးပွားရေးစင်ကြံစီမံကိန်းတွေကပိုအကျိုးစီးပွားဖြစ်ထွန်းမယ်လို့ဖြေကြားသူက83ရာခိုင်နှုန်းရှိပြီး17ရာခိုင်နှုန်းကသာနှစ်ဦးနှစ်ဖက်အကျိုးဖြစ်ထွန်းမယ်လို့ဖြေကြားကြပါတယ်။ဒါအပြင်တရုတ်ကိုဗစ်ကာကွယ်ဆေးကိုယုံကြည်သူ26ရာခိုင်နှုန်းသာရှိတယ်လို့စစ်တမ်းမှဖော်ပြထားပါတယ
်။2020ရွေးကောက်ပွဲရလဒ်ကိုလိလူရှုကစစ်တပ်ကအာဏာသိမ်းခဲ့တာကြောင့်မြန်မာစစ်ကောင်စီကိုအမေရိကန် EU နဲ့အနောက်နိုင်ငံတွေကပိတ်ဆို့တန်းခတ်အရေးယူတာတွေလုပ်ပါတယ်။ဒါကြောင့်စစ်ကောင်စီဟာနိုင်ငံရေးအရာရောစီးပွားရေးအရာပါတရုတ်ပေါ်မိခိုအားထားနေရပါတယ်။ဒါဟာနိုင်ငံအတွက်အင်မတန်အန္တရာယ်များတယ်လို့ဆိုရမှာပါ။ဘာကြောင့်လဲဆိုတော့ဒီရက်ပိုင်းနိုင်ငံတကာသတင်းတွေမှာတီရိလင်ကာနိုင်ငံတရုတ်အကြွေးနှုတ်နှစ်ပြီးဒေဝါလီခံရတာပြည်သူတွေအုံကြွတော်လှန်တာကြောင့်တီရိလင်ကာသမ္မတနိုင်ငံကနေထွက်ပြေးရတဲ့သတင်းတွေကိုကြတိမြင်တွေ့နေရတာကြောင့်ဖြစ်ပါတယ်ဂျပန်ခြေဆိုင်နီကီအေရှားသတင်းဌာနကတော့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီရဲ့မြန်မာခီးစဉ်ဟာပြည်တွင်းငြိမ်းချမ်းရေးတည်ဆောက်ရေးအချက်ပါဝင်တဲ့ဘုံသဘောတူညီချက်9ရပ်ကိုအကောင်အထည်ဖော်ရေးအာဆီယံရဲ့ကြိုးပမ်းမှုတွေကိုနှောက်နှေးသွားစေပြီးအထူးသဖြင့်မြန်မာစစ်ကောင်စီကိုလူသိရှင်ကြားထိတွေ့ဆက်ဆံတာဟာစစ်ကောင်ဆောင်တွေကိုရဲစေးတင်ပေးသလိုဖြစ်နေကြောင်းဝေဖန်ရေးသားထားပါတယ်ခင်ဗျာ
တရုတ်နိုင်ငံသားရေးဝန်ကြီးရဲ့ပကံခီးစဉ်နဲ့ပတ်သက်ပြီးတော့ဒီသတင်းပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်မှာပြည်သွေးနိုင်တင်ဆက်ပေးခဲ့တာပါရှင်။အခုဆက်ပြီးတော့အပတ်စဉ်တင်ဆက်ပေးနေကြကဏ္ဍတစ်ခုဖြစ်တဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုတင်ဆက်ပေးချင်ပါတယ်။မတ်အေးတန်နာကျော်စီစဉ်တင်ဆက်ထားပါရဲ့ရှင်။
ရှင်ပြည်တော်မင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တွေနဲ့စာချင်ပါတယ်မြင့်လွင်ဆိုတဲ့တော်ရရှင်က view wine တော်သားများနေကောင်းကျန်းမာကြပါစေ။သတင်းမှန်တွေကိုအချိန်နဲ့တပြေးညီတင်ဆက်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်။ဆိုပြီးတော့စာရိုးလေးရေးလာပါတယ်။အခုလိုမျိုးနားဆင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်နော်။ပုံမြင့်လိုင်းကမင်္ဂလာနှစ်နှစ်ခင်းမှာ view ရေးတဲ့ view wine တော်သားတွေအားလုံးကျန်းမာချမ်းသာပါစေ။ကျွန်တော်တို့မြန်မာပြည်သူများအတွက်သတင်းဦးသတင်းမှန်တွေနေ့စဉ်တင်ဆက်ပေးနေတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ။ဆိုပြီးတော့ Messenger မှာစာရိုးလေးရေးလာပါတယ်။ Okay အခုလိုမျိုးနားဆင်အားပေးကြည့်ရှုတဲ့အတွက်အထူးကျေးဇူးတင်ပါတယ်နော်။စာရေးလာတဲ့အတွက်လည်းအထူးကျေးဇူးပါ။ပဲခူးတိုင်းအနောက်ချန်ကားပါဆိုတဲ့တော်ရရှင်မီလီကဗီဒီယိုအဖွဲ့သားများအားလုံးကျမ်းမာကြပါစေ။ဗီဒီယိုကိုအားပေးနေပါတယ်တဲ့။ကျမသမီးကဗီဒီယိုဘယ်တော့မှစပြီးတော့ပြပမှအခြေချတာလေလို့မေးလို့သိချင်ပါတယ်။ဖြည့်ချပေးပါဗီဒီယိုအဖွဲ့သားများအားလုံးကျမ်းမာချမ်းသာကြပါစေတဲ့။ဟုတ်ကဲ့ VOA American တန်ကAmerican ပြည်အောင်စုအစိုးရရဲ့လက်အောက်မှာရှိတဲ့သတင်းဌာနဖြစ်ပါတယ်။1942ခုနှစ်မှာ American သမ္မတ Gerald Ford Letterman မှာစပြီးတော့တည်ထောင်ပြီးတော့ဘာသာစကား48မျိုးနဲ့တကမ္ဘာလုံးကိုရုပ်တံလွှင့်နေတာဖြစ်ပါတယ်။ VOA တစ်ခုလုံးရဲ့ဌာနကွဲတစ်ခုဖြစ်တဲ့ကျမတို့ VOA မြန်မာဘာသာအစီအစဉ်ကလည်းအဲ့ဒီ1942မှာပဲစတင်ပြီးတော့အတံလွှင့်ပေးတာဖြစ်ပါတယ်ရှင်။သိချင်တာသိရလောက်ပြီးထင်ပါရဲ့နော်။ကောင်းရင်ဆိုတဲ့တော်ရရှင်ရဲ့စာကိုလည်းဆက်ပြီးတော့ဖော်ပြပေးချင်ပါတယ်။
VOA အဖွဲ့သားများအားလုံးတောက်ကဟုသည်များကင်းဝေးကြပါစေစိတ်ချမ်းသာကိုကျန်းမာကြပါစေနေ့စဉ်နေ့တိုင်းနားဆင်အားပေးလျက်ပါအ အခုတလော VA ကိုစာရေးတဲ့သူအစ်စ်တွေများလာတာတွေ့ရပါတယ်မြန်မာပြည်သူတွေသတင်းတွေကိုစိတ်ဝင်စားနားထောင်ကြတာသိရလို့ဝမ်းသာမိပါတယ် VA ကိုလည်းကျေးဇူးတင်ပါတယ်တိကျမှန်ကန်တဲ့သတင်းတွေမြန်မာပြည်သူတွေတွေ့ကြုံခံစားနေရတဲ့အခက်အခဲတွေကိုနိုင်ငံတကာသိအောင်ထုတ်လွှင့်ပေးလို့လေစာဂုဏ်ပြုလျက်ပါထာဝရအောင်မြင်ပါစေ VA
ဟုတ်တယ်ကိုကောင်းကြီးမြန်မာနိုင်ငံမှာတယ်လီဖုန်းတွေလည်းပေါပေါများများကိုင်နိုင်လာတယ်နောက်ပြီးတော့လူမှုကွန်ရက်စာမျက်နှာတွေလည်းလွယ်လွယ်ကူကူသုံးဆွဲလို့ရတာကဒီလိုကျမတို့ VOA နဲ့နားဆင်ကြည့်ရှုတဲ့ပရိသတ်တို့ပို့ပြီးတော့ထိတွေ့မှုလုံးလာစေနိုင်တယ်လို့ကျမထင်ပါတယ် Messenger လိုမျိုး Instant Messaging System ပေါ့လေအချိန်နဲ့တပြေးညီချက်ချင်းအဆက်အသွယ်လုပ်နိုင်တဲ့နေရာတွေလည်းရှိလာလို့သရရှင်တွေစာရေးလို့ကျမတို့ line မှာရှိတဲ့အချိန်ဆိုရင်လည်းချက်ချင်းစာပြန်နိုင်ပါတယ်။ဒါမှမဟုတ်လည်းတိတ်မကြခင်မှာကျမတို့ဒီစာတွေကိုဖွင့်ဖတ်ဖြစ်တဲ့အချိန်မှာဆိုရင်လည်းစာချက်ချင်းပြန်ရေးနိုင်တယ်လေ။ဒါမဲ့ဒီမှာစိတ်မကောင်းစရာလို့ပဲပြောရမယ်။အဲမှာစိတ်မကောင်းစရာကကျမတို့စီကိုစာလိုက်ကနေပြီးတော့စာရင်းနေကြသူတွေစီကစာတွေရောက်ဖို့ခက်ခဲလာတာဖြစ်ပါရဲ့။အရင်ကစာရင်းနေကြကိုတင်ဝင်းကြီးတို့နောက်ပြီးတော့ကိုကြီးမျိုးတန်းတို့ပြီးတော့အရင်စာရင်းနေကြတခြားသူတွေအားလုံးကိုလည်းကျမတို့သတိရနေပါတယ်။နေထိုင်ကောင်းကြအဆင်ပြေရလားဆိုပြီးတော့လည်းတွေးမိပါတယ်။ဘေးကင်းကျန်းမာပါစေလို့လည်းဆုတောင်းနေပါတယ်။တနေ့စနေနေ့ဇွန်လ9ရက်နေ့ကမက်ဆေ့ချ်ကနေစာရေးပို့လာတဲ့ကိုကောင်းငင်ပျော်ရွှင်စရာအစ်နစ်လေးဖြစ်ပါစေ။တောခခင်ပြီးတော့ပျော်ရွှင်ချမ်းမြေ့ပါစေဆိုလို့အခုတပတ်နောက်ကျနေပြီမယ်လေ။ယေရှုတင်ကြောင်းနဲ့သရရှင်ရဲ့အားလုံးတောခခင်ပါစေဆိုတော့ကိုထက်ဆင်ဆုတောင်းပေးကြပါလေ။ယေရှုတင်ပါလေရှင်။မြန်မာနိုင်ငံမှာနေဆင်ဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေနောက်ပြီးတော့နေဆင်ကျင်လည်ရာဘဝမှာတွေ့ကြုံနေရတဲ့လူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သရရှင်တွေကိုပိုင်ထင်မြင်ယူဆချက်ကိုရေးလာတဲ့စာတွေကိုလည်းကျွန်တော်တို့လက်ခံရရှိပါတယ်။အဲ့ဒီထက်ကစာတချို့ကိုဆက်ပြီးတော့ဖော်ပြပေးသွားခြင်းပါတယ်။ဦးလေးထက်ကြီးဆိုတဲ့သရရှင်ကတော့အစီအစဉ်တွေကိုအမြဲတမ်းအားပေးပါတယ်ဆိုပြီးတော့သူ့ရဲ့ဒီကိုပိုင်နိုင်ငံရေးအမြင်တစ်ခုနဲ့ပတ်သက်ပြီးတော့ရေးလာပါတယ်ရှင်
။မင်္ဂလာပါ VOE ရေးVOE ရဲ့ထုတ်လွှင့်မှုအစီအစဉ်တိုင်းကိုအမြဲနားဆင်အားပေးနေပါတယ်ကျွန်တော်ရဲ့စာလွှာလေးကိုမြန်မာပြည်မှပေးစာအစီအစဉ်တို့ပထမဦးဆုံးပေးပို့တာဖြစ်ပါတယ်ပြောချင်တာကမြန်မာပြည်ရဲ့စစ်အာဏာရှင်ကြဆုံရေးဖက်ဒရယ်ပြည်ဒီမိုကရေစီနိုင်ငံတော်တည်ဆောက်ရေးတို့ကိုပြည်သူအများစုကပါဝင်ကြိုးစားနေကြချိန်မှာထိုနည်းတူစွာပဲမတရားမှုကိုအားပေးထောက်ခံနေတဲ့လူအတိုင်းဝိုင်းအချို့လဲရှိနေကြတယ်ပေါ့နော်ခုလိုမြမပြည်သူပြည်သားအချင်းချင်းအမှန်တရားအတွေ့ရဲရဲဝင်ဝင်နဲ့ရက်တီရင်မဆိုင်ကြဘဲနဲ့မှားနေတာတီတီကြီးကိုဘာလို့များရှေ့ဆက်မှားနေကြသလဲဆိုတာကိုပါအပြစ်ပြောချင်တာမဟုတ်ပေမဲ့စိတ်သက်ရေးရာပြုပြင်ပြောင်းလဲရေးအတွေ့အထောက်အကူဖြစ်စေမဲ့နီလန်းများကိုတင်ပြပေးရင်ကောင်းမယ်လို့အကြံပြုပါတယ
်ဟုတ်ကဲ့ပါမြမပြည်သူတွေအားလုံးနားလည်သဘောပေါက်အောင်အကြံပြုပေးစေချင်ပါတယ်တဲ့ပြည်နယ်ရဲ့ကင်းဝေးကြပါစေဆိုပြီးတော့ခေတ္တမလေးရှားနိုင်ငံကစာရေးလာတဲ့ဦးလေးထက်ကြီးရဲ့စာဖြစ်ပါတယ်စိတ်တည်းရေးရပြုရင်ပြောင်းလဲရေးအတွက်နီလန်းလေးတွေတင်ပြပေးပါလို့အကြံပြုလာတာပါဟုတ်ကဲ့ဦးလေးထက်ကြီးကျမတို့ VOA American အသံအနေနဲ့ကတင်ပြလို့မရပါဘူးเนาะဘာဖြစ်လို့လဲဆိုတော့ကျမတို့ကသတင်းဌာနတသက်ဖြစ်ပါတယ်သတင်းတွေကိုပဲတင်ပြပေးတဲ့ဌာနဖြစ်တဲ့အတွက်ကြောင့်မို့အဲ့လိုမျိုးဒီနိုင်ငံရေးနဲ့ပဲဖြစ်ဖြစ်ပညာရေးနဲ့ပဲဖြစ်ဖြစ်လိုမျိုးစေစော်မှုတွေနောက်တော့ပညာပေးမှုအသိပညာပေးမှုတွေလည်းတခုမှလုပ်လို့မရပါဘူးရှင်။နားလည်လိမ့်မယ်လို့ထင်ပါတယ်နော်။သရရှင်ရဲ့ရင်ဖွင့်စာတွေကိုဆက်ပြီးတော့ဖော်ပြပေးသွားခြင်းပါတယ်ရှင်။မြန်မာနိုင်ငံမှာစီဈေးတွေအရန်တက်ပြီးတော့နောက်ဈေးတွေပြန်ကြတဲ့အခါမှာဒီစီဆိုင်တွေကဈေးပြန်မချပေးပါဘူးဆိုပြီးတော့ရင်းဖွင့်ရေးသားလာတဲ့သရရှင်ကတော့တဝဲကဖြစ်ပါလေ
။နေရာဒေသအသီးသီးမှာဓာတ်ဆီဈေးတွေကျနေပေမဲ့တဝဲမှာတော့စီတိုင်တွေကဈေးချမပေးသေးပါဘူး။ကန္နာလန်စီဘောတွေမှာ9/8/2020နေ့တုန်းကစီဈေးဟာတလီတာ2320ဖြစ်နေပါတယ်။ဒန်ကိုစီဆိုင်ကရန်ကုန်မှာရောင်းတာ92တလီတာကို1880ပဲရှိပါတယ်ဝိုင်းမော်မှာဆိုရင်9ရက်နေ့ကဒန်ကိုဆိုင်မှာ92တလီတာကို2020ပဲရှိပါတယ်တဝဲကစီတိုင်းတွေဟာပြောမဲ့သူတိုင်မဲ့သူမရှိတော့စီသေးတွေအယံမဟာရီယာတင်ရောင်းကြပါတယ်အရင်ကဆိုအဲ့ဒီလိုမဟုတ်ပါဘူးကန္နာစီဘောမှာစီသေးကအသက်သာဆုံးပါပဲအခုဆိုရင်အပြင် DDPC ကုမ္ပဏီကဖွင့်ထားတဲ့ရိုးရိုးစီဆိုင်ကတောင်စီတိုင်းတွေထက်တလီတာ300ကျော်တက်တာနေပါတယ်အခုကကန္နာလန်စီဘောမှာရှိတဲ့ဒိုင်းတွေအကုန်လုံးစီဈေးတွေမချပါဘူး ဈေးတင်ပြီးမတိကျအောင်စောင်းနေကြပါတယ်။ပြည်သူတွေအရန်ဒုက္ခရောက်ရပါတယ
်။တခြားဒေသတွေမှာစီဈေးတွေပြန်ကြပါမယ်လေ။ဒေါ်ရမာကစီဈေးတွေပြန်မချပေးပါဘူးဆိုပြီးတော့ဒီတော်ရရှင်သူတွေ့ကြုံနေရတဲ့အခြေအနေကိုရေးလာတာဖြစ်ပါတယ်။အကောင့်ရောနာမည်ရောမဖော်ပြပါနဲ့ဆိုလို့ကျွန်မမဖော်ပြလိုက်ပါဘူးနော်။ဒီတော်ရရှင်ကပြီးခဲ့တဲ့သတင်းပတ်စနေနေ့ဇူလိုင်လ9ရက်နေ့ကရေးထားတဲ့စာမလို့အခုတပတ်ကြာသွားတဲ့အချိန်မှာတော့အခြေအနေကတမျိုးပြောင်းကောင်းပြောင်းနိုင်ပါတယ်နော်။အဲ့လေတစ်ချက်ကိုမှတ်မိဖို့တတိပေးချင်ပါတယ်။ဒီတစ်ပတ်တော့သောရရှင်ရဲ့ပေးစာတွေကိုဒီမှလည်းရက်ချင်ပါတယ်နော်။အားလုံးတို့အနေနဲ့ကင်းပြီးတော့ပုံမအဆင်ပြေတဲ့သတင်းတစ်ပတ်စားနိုင်ပါစေလို့ဆုတောင်းပေးချင်ပါတယ်။ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ යි Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bammi news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့နှက်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ပြည်ရေးမြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ပြည်ရေးမြန်မာပိုင်းသောရရှင်နေရဲ့ဝေဖန်အကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါသေးတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတည်းတိုက်ရိုက်နားဆင်နိုင်ပါသေးတယ်။ print ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါသေးတယ်။ကျမတို့ရဲ့ VOA app နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်နေအားလုံးဘေးရန်ရဲ့ကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင်။
မအေးတနာကြောပါရှင်ကျမတို့ VV Radio အစီအစဉ်တွေကိုမနေ့ပိုင်းမှာမြန်မာစံတော်ချိန်6နာရီကနေ9နာရီထိညပိုင်းမှာတော့ည9နာရီကနေ10နာရီထိမြို့တော်ဝါရှင်တန်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးပါတယ်အစီအစဉ်ပြပြချင်းမှလည်းတနာရီလုံးစာအစီအစဉ်တွေကိုပြန်ပြီးတော့နှာစင်ကြည့်ရှုနိုင်ပါတယ်ရှင်အခုဆက်ပြီးတော့ဒီသတင်းတွေကတူတာအစီအစဉ်ကိုတင်ဆက်ပေးချင်ပါတယ်နိုင်ငံတကာသတင်းတွေကြည့်ရှုနှာစင်တဲ့အခါမှာအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးတော့သတင်းတွေကတူတာဆိုတဲ့အစီအစဉ်ကိုတော့မညညို့လွင်စီစဉ်တင်ဆက်ပေးထားပါတယ်ရှင်
မွေးရစေဝါနဲ့တခြားစေဝါတွေကိုအလွန်အကျွံသုံးဆွဲမှုတွေကြောင့်ကမ္ဘာမှာတစ်နှစ်ကိုလူရာပေါင်းများစွာဟာသေဆုံးမှုနဲ့စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာထိခိုက်မှုတွေကြုံတွေ့နေရတာပါတစ်နှစ်ကိုလူသန်းပေါင်း230လောက်ဟာမွေးရစေဝါနဲ့ဆိုင်တဲ့အကြောင်းအရာတွေမှာပါဝင်ဆက်နွယ်နေတယ်လို့လည်းသုတေသနစာရွက်တွေမှာဖော်ပြထားပါတယ်အဲ့ဒီလိုသုတေသနပြုထားချက်တွေအရာပဲကမ္ဘာနိုင်ငံတွေထဲမှာ UK နဲ့အီရန်နိုင်ငံတွေဟာမူးယစ်ဆေးဝါးဆွဲနေသူတွေအများဆုံးရှိနေတဲ့နိုင်ငံတွေဖြစ်တယ်လို့ဆိုပါတယ် UK မှာဆိုရင်နိုင်ငံလူဦးရေရဲ့14ရာခိုင်နှုန်းနီးပါးဟာမူးယစ်ဆေးတစ်မျိုးမျိုးကိုဆွဲလန်းသုံးဆွဲနေသူတွေဖြစ်ပြီး9ရာခိုင်နှုန်းလောက်ကတော့မူးယစ်ဆေးသုံးဆွဲမှုနဲ့ပတ်သက်ပြီးကုသမှုတွေကိုခံနေကြရတာပါမူးယစ်ဆေးသုံးဆွဲသူအများဆုံးနောက်နိုင်ငံတစ်ခုဖြစ်တဲ့အီရန်မှာတော့နိုင်ငံလူဦးရေရဲ့14ရာခိုင်နှုန်းကျော်ဟာဟီရိုအင်းမူးယစ်ဆေးရှူသူတွေနဲ့ဆေးထိုးသူတွေဖြစ်တယ်လို့ဆိုပါတယ်။အီရန်နိုင်ငံရဲ့အကျဉ်းထောင်တွေထဲမှာမူးယစ်ဆေးနဲ့ဆက်နွယ်တဲ့အကျဉ်းသားပေါင်းက40ရာခိုင်နှုန်းကျော်ရှိနေပါတယ်။ဒါအပြင်အီရန်နိုင်ငံဟာအိမ်နီးချင်းအာဖဂန်နစ္စတန်နိုင်ငံကမူးယစ်ဆေးဝါးတွေကိုဥရောပဈေးကွက်တွေကိုပို့ဆောင်နေတဲ့တဆင့်ကန်နေရာလည်းဖြစ်ပါတယ်။ဒီနိုင်ငံတွေလိုပဲမူးယစ်ဆေးသုံးဆွဲတဲ့သူအများဆုံးထိဆုံး၅နိုင်ငံမှာရှိနေတဲ့တခြားနိုင်ငံတွေကတော့ပြင်သစ်စလိုဗက်ကီးယားနဲ့ရုရှားနိုင်ငံတွေပဲဖြစ်ပါတယ် အဆင့်300မှာရှိတဲ့ပြင်သစ်နိုင်ငံမှာမူးယစ်ဆေးဆွဲလန်းနေသူတွေဟာနိုင်ငံလူဦးရေရဲ့7300ကျော်ရှိနေတာပါ Slovakia မှာတော့ကော်ရှူရဲလို့ပြောနေကြတဲ့မူးယစ်ဆေးရှူမှုအများဆုံးဖြစ်ပြီးလူဦးရေရဲ့7300ကျော်ဝန်းကျင်ရှိပါတယ်ရုရှားကလည်းအရွယ်ရောက်ပြီးသူတွေမူးယစ်ဆေးတတ်တဲ့အရက်နဲ့ဆေးဝါးတုံးဆွဲမှုအများဆုံးနိုင်ငံစင်းတွေထဲမှာပါပါတယ်ဒီလိုအရက်နဲ့မူးယစ်ဆေးဝါးတွေကြောင်းရုရှားနိုင်ငံသားတွေထဲမှာ25ရာခိုင်နှုန်းဟာအသက်55နှစ်မပြည့်မီအသေးရောဂါတွေနဲ့သေဆုံးနေကြတယ်လို့ဆိုပါတယ်ဒီနိုင်ငံတွေအပြင်အာဖဂန်နစ္စတန်ကနေဒါအမေရိကန်ပြည်အောင်စုဘရာဇီးလ်နဲ့မက္ကဆီကိုနိုင်ငံတွေကလည်းမူးယစ်ဆေးတုံးဆွဲမှုနဲ့ဆေးတွေကိုတလွဲတုံးဆွဲမှုအလွန်အကျူးတုံးဆွဲမှုအများဆုံးနိုင်ငံတွေရဲ့ထိတ်ဆုံးစီးရင်တွေမှာရှိနေတာပါဒီလိုမူးယစ်ဆေးဝါးနဲ့ပတ်သက်ပြီးတုံးဆွဲမှုအများဆုံးရှိတဲ့နိုင်ငံတွေလိုပဲကမ္ဘာမှာမူးယစ်ဆေးစိုက်ပျိုးတာထုတ်လုပ်ရောင်းချတာအများဆုံးနိုင်ငံ၈နိုင်ငံဆိုပြီးကုလသမဂ္ဂရဲ့မူးယစ်ဆေးဝါးဆိုင်ရာအဖွဲ့အစည်းတစ်ခုဖြစ်တဲ့UNODC ကသတ်မှတ်ထားပါတယ်။အဲ့ဒီလိုမူးယစ်ဆေးအခြေခံဘေးကိုကဆေးချောက်စိုက်ပျိုးမှုတွေနဲ့ဓာတုပစ္စည်းတွေနဲ့ထုတ်လုပ်ထားတဲ့မူးယစ်ဆေးထုတ်လုပ်ရောင်းချမှုအများဆုံးနိုင်ငံတွေကတော့အာဖဂန်နစ္စတန်၊ကိုလံဘီယာ၊မက္ဆီကို၊ပီရူး၊မော်ရိုကို၊မြန်မာ၊ဘိုလီးဗီးယားနဲ့လာအိုနိုင်ငံတွေဖြစ်ကြပါတယ်။မြန်မာနိုင်ငံကိုတော့ဘေးစိုက်ပျိုးမှုဒုတိယအများဆုံးနိုင်ငံအဖြစ်လေ့လာသတ်မှတ်ထားကြရပါတယ်။
မန်းညညလွင်တင်ဆက်တဲ့သတင်းတွေကတုဒအစီအစဉ်ပါရှင်။အခုဆက်ပြီးတော့ကဘာတလွန်အားထူးခြားတဲ့သတင်းတွေကိုကြည့်ရအောင်ပါ။ပါကစ္စတန်နိုင်ငံမှာနရွက်ရှိစိတ်ကလေးတကောင်ဟာလူမှုကွန်ရက်အင်တာနက်ဆာမျက်နှာတွေပေါ်မှာနာမည်ကြီးပြီးတော့လူကြိုက်များနေပါတယ်။ဂျပန်ကသူတေတီတွေကတော့လှေကားတက်နိုင်ပြီးအကျဉ်းကျက်ထဲမှာသွာလာနိုင်တဲ့မွေးပုံစံဆက်ရုပ်တစ်မျိုးကိုတီထွင်လိုက်ပါတယ်။ဒီလိုကဘာတလွန်အားထူးထူးခြားခြားသတင်းတွေကိုတော့ကိုငင်းချင်းနဲ့မက်ခင်ဖြူထွေးတို့စူးစီးတင်ပြပေးထားပါတယ်ရှင်။
ပါကစ္စတန်နိုင်ငံကနရွက်ရှိကလေးနဲ့စစ်ကလေးတကောင်ဟာလူမှုကွန်ရက်အင်တာနက်ဆာမျက်နှာတွေပေါ်မှာနာမည်ကြီးလူကြိုက်များနေပါတယ်။ဆင်ပါလို့ခေါ်တဲ့ဒီစစ်ကလေးဟာနရွက်အရှိ22လမှရှိပြီးချစ်စရာကောင်းတဲ့အတွက်လူကြိုက်များနေတာပါ။ပြီးခဲ့တဲ့ဇွန်လ4ရက်နေ့ကပါကစ္စတန်နိုင်ငံကရာချီမြို့မှာမွေးဖွားခဲ့တဲ့ဆင်ပါဟာမွေးလာကလေးက19လမှအရှိရှိတဲ့နရွက်ရှိလေးနဲ့မွေးလာတာပါ။အခုတစ်လအတွင်းနရွက်3လမှထပ်ရှိလာပြီးတော့နောက်ထပ်ထပ်ပြီးရှိလာဖို့လည်းရှိနေပါတယ်။သူ့ပိုင်ရှင်ဖြစ်သူမိုဟာမက်ဟာဆန်နရဲဂျူဟာဒီစိတ်ကလေးရဲ့အချက်လက်တွေကိုဂင်းနေကပအမှတ်တမ်းစံချိန်စာအုပ်စီကိုပေးပို့ချပြီးတော့အကြောင်းပြန်လာမှာကိုစောင့်နေပါတယ်။ပြေလွာဆော့ကစားတဲ့အခါလွတ်လွတ်လပ်လပ်ရှိစေဖို့ဒီနရွက်ရှိလေးတွေကိုအထုပ်ကလေးနဲ့ထုတ်ထားဖို့အတွက်တိသက်အိတ်ကလေးတစ်ခုလည်းဖန်တီးပေးထားပါတယ်။နရဂျူဟာလေကြောင်းထင်းသိမ်းရေးဌာနမှာအလုပ်လုပ်ကင်တဲ့သူဖြစ်ပြီးသူဟာဝါသနာအရစိတ်မွေးတဲ့သူဖြစ်ပါတယ်။ဒီစိတ်ကလေးမရှိတော့ရင်နောက်ထပ်အလားတူစိတ်ကလေးတွေထွက်ပြီးတော့မွေးနိုင်မှုအတွက်ဒီစိတ်ကလေးရဲ့တုပ်ပိုးကိုလည်းတင်ထားဖို့အစီအစဉ်ရှိတယ်လို့နရဂျူကပြောပါရရှင
်။ကဘာဘောကအချမ်းသာဆုံးဘီလီယံနာတစ်သိကြီးတွေရဲ့ခေါင်းပုံစံတူဒီကဲကြောင်းတွေကိုအမေရိကန်နိုင်ငံနယူးယောက်မြို့မှာဝယ်ဆားနိုင်ပါပြီ။ဘီလီယံနာတစ်သိကြီးတွေဖြစ်ကြတဲ့ Jeff Bezos,Bill Gates, Jack Ma, Elon Musk နဲ့ Mark Zuckerberg တို့ရဲ့ပုံတူရေခဲကြောင်းတွေကို Eat the Rich, တထေးတွေကိုစားလို့နာမည်ပေးထားပြီးတော့ New York မြို့ Brooklyn အရက်မှာတချောင်းကို $10 နဲ့ရောင်းနေတာပါ။ Brooklyn အမှုပညာရှင်အဖွဲ့ MSCHF ရဲ့ဖန်တီးမှုဖြစ်ပြီးတော့ပြီးခဲ့တဲ့အပတ်ကစတင်ရောင်းချခဲ့တာပါ။တထေးကြီးတွေရဲ့နာမည်နဲ့ကာယံလိုက်တဲ့ရေခဲကြောင်းတွေကိုဝယ်စားဖို့တိုက်တွန်းတဲ့ဆောင်ပုဒ်တွေကိုလည်းဒီကဲကြောင်ရောင်းတဲ့ကားမှာချိတ်ဆွဲထားပါတယ်။ဝယ်ယူစားသုံးသူတဦးက Jeff Bezos ရဲ့ပုံတူကရုံးပုံရေခဲကြောင်ကိုဝယ်စားပြီးတော့အဲ့ဒီရေခဲကြောင်မှာမျက်လုံးအနီကြီးတွေပါတဲ့အတွက်ဘာအဓိပ္ပာယ်ရှိမလဲဆိုတာခံမှန်းနိုင်ပြီး Bezos ရှိမှအလုတ်လုတ်တဲ့အလုံသမားတွေကိုလကပူပေးဖို့တိုက်တွန်းပြောဆိုသွားပါတယ်ခင်ဗျာ
။ဂျပန်နိုင်ငံကသူ့ကြေးတီတွေဟာလေကားတက်နိုင်ပြီးအခြေအချက်ထဲသွာလာနိုင်တဲ့မွေပုံစံဆက်ရုပ်တစ်မျိုးကိုတီထွင်လိုက်ပါရယ်။ငါးပေငါးလက်မှရှိတဲ့ဒီမွေဆက်ရုပ်ဟာအလေးချိန်22ပေါင်ရှိပြီးတော့အစစ်18စင်နဲ့ဆက်ထားပါရယ်။အမြင့်3မီကျော်အထိတက်နိုင်ဖို့အာယုံခံကိရိယာတွေတက်ဆင်ပေးထားပြီးအထဲမှာမော်တာဘိန်းလေးတွေလည်းတက်ဆင်ထားပါရယ်။ Tokyo လျှက်စစ်ဆက်သွယ်ရေးတက္ကသိုလ်ကပေါင်ပေါက်ခါနဲ့ကျောင်းသားတွေစုပေါင်းတီထွင်ထားတာပါ။3D printer နဲ့ထုတ်လုပ်ထားတာဖြစ်ပါရယ်။ဂိမ်းကစားတဲ့လက်ကင်နဲ့ထိမ့်ချုပ်ထားနိုင်ပြီးတော့မွေဆက်ရုပ်ကောင်ကလှုပ်ရှားသမျှကိုအနောက်ဘက်ကိုယ်တွေကလည်းကွန်ပျူတာပရိုဂရမ်သုံးပြီးလိုက်ပါနိုင်ပါတယ်။
ဒီဆက်ရုပ်ကိုလူတွေဝင်ဖို့အန္တရာယ်ရှိတဲ့ပြိုကျနေတဲ့အဆောက်အဦတွေတဲ့ဂျင်းလဲချက်ထဲကအသက်ရှင်ကျန်ရင်းမဲ့သူတွေကိုလိုက်ရှာနိုင်ဖို့အတွက်ရည်ရွယ်တယ်လို့ပေါမောက်ခမိုတိုယာစုတာနာကာကပြောပါတယ်။ဒါမဲ့လေဒီဆက်ရုပ်ကိုတကယ့်ဘေးဒုက္ခရောက်တဲ့နေရာမှာအခက်ခဲမရှိအဆင်ပြေပြေသုံးနိုင်ဖို့အတွက်ဆက်ပြီးတော့ပြင်ဆင်နေဆက်ဖြစ်ပြီးနောက်လာမဲ့သုံးနှစ်အတွင်းတကယ့်သုံးနိုင်ဖို့အတွက်ရည်ရွယ်တယ်လို့ပေါမောက်ခတာနာကာကပြောပါတယ်ရှင်။
ပလတ်စတစ်အမုံသေးသေးလေးတွေကိုစားနိုင်မဲ့ဆက်ရုပ်၅မျိုးကိုတရုတ်နိုင်ငံကသိပ္ပံပညာရှင်တွေစမ်းသပ်နေပါတယ်။တရုတ်နိုင်ငံအနောက်တောင်ပိုင်းစီချွန်တက္ကသိုလ်ကသိပ္ပံပညာရှင်တွေစမ်းသပ်နေတဲ့ဒီ၅ဆက်ရုပ်ဟာ 1.3 စင်တီမီတာပဲရှိပြီးတော့နူးညံ့တဲ့အသားရှိပါတယ်။ရေတိမ်ပိုင်းမှာပလတ်စတစ်အမုံအသေးလေးတွေကိုစားနိုင်မှုရည်ရွယ်ပြီးတော့ရေညင်ညမ်းမှုနဲ့ပတ်သက်တဲ့အချက်လက်တွေကိုလည်းအချိန်နဲ့တပြေးညီပေးပို့နိုင်ဖို့ရည်ရွယ်တယ်လို့ဒီ၅ဆက်ရုပ်ကိုတီထွင်နေတဲ့သိပ္ပံပညာရှင်တဦးဖြစ်တဲ့ဝမ်ယူရန်ကပြောပါရယ်ဆက်ရုပ်အသေးလေးထုတ်လုပ်ထားတဲ့အတွက်လဲနောက်ပိုင်းမှာလူခန္ဓာကိုယ်အတွင်းခွဲစိတ်ယောဂတချို့ကိုကုသတဲ့နေရာမှာလဲသုံးဖို့ရည်ရွယ်ပါရယ်အလင်းရောင်နဲ့ဒီဆက်ရုပ်ငါးကိုလှုပ်ရှားဖို့ဖန်တီးထားပြီးတော့တခြားငါးတွေသင်းမောတွေနဲ့မတိုက်မိအောင်ပဲဒီအလင်းရောင်ကိုသုံးပြီးငါးဆက်ရုပ်ကိုထိန်းချုပ်နိုင်ပါရယ်တခြားငါးတွေကဒီဆက်ရုပ်ငါးကိုစားလိုက်ရင်လဲဘေးမဖြစ်စေဖို့အလွယ်တကူကြေပြတ်သွားနိုင်တဲ့ပိုလီယူရီသိန်းပစ္စည်းနဲ့ပြုလုပ်ထားပါဗျ။ဒီငါးဆက်ရုပ်ဟာညဉ့်ညမ်းနာတွေကိုစုပ်ယူနိုင်ပြီးထိခိုက်ဒဏ်ရာရသွားရင်လည်းသူ့ဘာသာသူပြန်ကောင်းသွားနိုင်ပါတယ်။တစ်စက္ကန့်အတွင်းမှာခန္ဓာကိုယ်ရဲ့သုံးစနီးပါးအရှိကိုကူးခတ်နိုင်ပြီးတော့တခြားဆက်ရုပ်ငါးတွေထက်မြန်မြန်ကူးခတ်နိုင်ပါတယ်ခင်ဗျာ
။ကိုငင်းငယ်နဲ့မခင်ဖြူထွေးတင်ဆက်တဲ့ထူးခြားစံပြသတင်းများအစီအစဉ်ပါရှင်။ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။ဒီတော်တာရှင်တို့အနေနဲ့ကျမတို့ရဲ့ VUE မြန်မာပိုင်းကိုစာရေးသားဆက်သွယ်လို့ရဝေဖန်အကြံပေးစာတွေပေးပို့လို့ရဆိုရင် VUE ရဲ့ email လိပ်စာက burmese@vuenews.com ဖြစ်ပါရဲ့ရှင်။အခုဆက်ပြီးတော့ဒီကနေ့ညပိုင်းအတွက်ထိတ်တန့်ရောက်သတင်းချင်းချုပ်ကိုတော့ဥတင်မောင်တန်းပြောပြပေးပါရှင်။
အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာစနေနေ့နောက်ပိုင်းမှာအရှေ့လက်ပိုင်းခီးစဉ်ကနေဝါရှင်တန်ဒီစီကိုပြန်လည်ရောက်ရှိလာခဲ့ပါတယ်။စနေနေ့တုန်းကတော့ဆော်ရီအာရေဗျနိုင်ငံဂျရာမြို့မှာအာရဗ်ခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပြီးအီရန်ရဲ့လုံရက်ပြည်ကိုတံမြန်ရင်းနဲ့တရုတ်ရဲ့ရုရှားရဲ့မဟာဗျူဟာရှင်ပြိုင်မှုပေါ်ဒေသအတွင်းအမေရိကန်ရဲ့ဩစာပြန်လည်ထူထောင်နိုင်ရေးနဲ့ပတ်သက်တဲ့သူ့ရဲ့မျှော်မှန်းချက်နဲ့မူတွေကိုချပြခဲ့ပါတယ်။ဒီမူတွေထဲမှာပြဋ္ဌာန်းချက်များအခြေခံနိုင်ငံတကာတည်ငြိမ်မှုကိုလက်ခံကြတဲ့တိုင်းပြည်တွေရဲ့ကာကွယ်ရေးစွမ်းအားကိုပံ့ပိုးထောက်ခံပြီးဘိတ်ဖက်ဆက်ဆံရေးကိုပုံမှန်ခိုင်မာအောင်တည်ဆောက်မဲ့မှုတွေလည်းပါဝင်ကြပါတယ်။အမေရိကန်ပြည်ထောင်စုဟာရှေ့လပိုင်းဒေသမှာတင်းမာမှုတွေဖြစ်ပေါ်လာအောင်ရန်စနေတယ်လို့အီရန်နိုင်ငံဘက်ကဒီကနေ့ဆွဆွဲလိုက်ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့အာရှဒေသရှေ့လပိုင်းဒေသအတွင်းကအစ္စရေးနဲ့ဆော်ဒီအာရေဗျနိုင်ငံခီးစဉ်တွေပြီးဆုံးပြီးတရက်ကြာမှပဲအီရန်ဘက်ကအခုလိုဆွဆွဲလိုက်တာပါ။အမေရိကန်ဆိုရသူတို့ရမအောင်မြင်တဲ့အီရန်ကိုကြောက်ရွံ့တဲ့မူဝါဒတွေကိုတဖန်ပြန်လဲအသုံးပြုပြီးတော့ဒေသတွင်းမှာတင်းမာမှုတွေနဲ့ပဋိပက္ခတွေဖြစ်အောင်ဖန်တီးနေတယ်လို့အီရန်နိုင်ငံဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူနာဆာကနာနီကကြေညာချက်ထဲမှာပြောထားခဲ့တာပါ။ဆာဗီးယားနိုင်ငံကဆက်လက်နဲ့ခရမ်မီကျောက်တွေတောင်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားနေတဲ့ယူကရိန်းကုန်တင်လေယာဉ်ဟာဂရိနိုင်ငံမြောက်ပိုင်းမှာမိနစ်စနစ်နည်းညာကပြတ်ကျသွားခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်ကဝေဝဉ္ဇီထာနာကဝယ်ယူခဲ့တဲ့ခရမ်မီကျောက်17တန်ကိုတည်ဆောင်ပြီးသွားနေစဉ်ဂရိနိုင်ငံမြောက်ပိုင်းကကာဗလာမြို့မှာပြတ်ကျခဲ့တာပါ။ဥရောပတလွှာအပူချိန်မြင့်တက်လာတာကြောင့်အာဏာပိုင်တွေကသတိပေးနေကြတဲ့အချိန်မှာစနေနေ့ကစပိန်မှာတော်မီလောင်ခဲ့တဲ့အတွက်လူထောင်ပေါင်းများစွာကိုနေအိမ်တွေကနေရွှေ့ပြောင်းပေးခဲ့ကြပါတယ
်။တရင်ချင်းချုပ်ကိုဥတည်မောင်တန်းပြောပြပေးခဲ့တာပါရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပါတယ်။ရုပ်ပိုင်းနဲ့အသံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Canalius Turner နဲ့ TN1 တို့ဖြစ်ပါတယ်ရှင်။ကျွန်တော်ထုတ်လွှင့်ခဲ့တဲ့အသံလွှင့်အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီမှလည်းတစ်လှည့်ပြန်ပြီးတော့နားဆင်နိုင်ပါတယ်။ VUE အစီအစဉ်တွေကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ကျွန်မများသတင်းအောင်ပါ။
This program has come